Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2020ခုနှစ်ဇန်နဝါရီလ5ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ30 40 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်အောင်ပါဒီနေ့မနက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
ကျွန်တော်ကတော့ဝင်းမင်းပါကိုကျော်ကျော်သိန်းတဲ့တူဒီနေ့ခြေထမ်းရောက်တဲ့တွေကိုပြောပြပေးပါပါထူးခြားတဲ့သတင်းတွေထဲမှာတော့အီရတ်မြို့တော်မှာအမေရိကန်လက်ချက်နဲ့တည်ခဲ့ရတဲ့အီရန်နဲ့အီရတ်စစ်ကောင်းဆောင်တွေအတွက်လူထောင်ပေါင်းချီလက်မပေါ်ချီတက်ကြေကွဲမှုပြခဲ့ကြပါတယ်။အခုလိုအီရန်ထိတ်တန့်တက်မှုကိုအမေရိကန်ကတပ်ဖြတ်လိုက်တဲ့ပေါ်အမေရိကန်မျိုးကြီးတွေမှလည်းဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ်။အခုလိုတင်မာမှုတွေပြင်းထန်လာတဲ့အခြေလက်ပိုင်းဒေတာရောက်မြန်မာတွေအတွက်မြန်မာတယုံကလည်းသတိပေးထုတ်ပြန်ချက်ထုတ်ပြန်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါကိုအောင်ရေ
။ကောင်းပါပြီကိုဝင်းမင်း။ဒီမနက်ခင်းမှာတော့အီရန်နဲ့American အရေးတီတင်းမာမှုတွေဟာအရှိအလေပိုင်းရောက်မြန်မာတွေအတွက်ဒီသတိပေးချက်ထုတ်ပြန်တာနဲ့ပတ်သက်ပြီးတော့
လက်ရှိဒီကတည်းကလက်တော့ဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီမှာရောက်နေတဲ့ကျွန်တော်မြန်မာပထမမြန်မာဟိုသတိလေးနဲ့သတိလေးနဲ့တော့ဖီလေးနဲ့စားပြီးတော့ဘယ်လိုနေနိုင်အောင်လေးကိုကျွန်တော်တို့ကနေ
Sorry Arabia နိုင်ငံရဲ့မြို့မြန်မာတန်ရုံတန်မှုဦးဇေယျမျိုးမြင့်ပြောသွားတာပါဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီဒို့အတန်အစီအစဉ်နောက်စနေနေ့ညတရက်လေးလိုင်းအစီအစဉ်တွေကိုပြန်ပြီးတော့တင်ဆက်ပြီးတော့ဖို့ရှိပါတယ်အခုတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အီရတ်မြို့တော်ဘက်ဒတ်မှာထောင်ပေါင်းချီတဲ့သူတွေဟာအမေရိကန်လေကြောင်းတက်ခဲမှုကြောင့်သေဆုံးခဲ့ရတဲ့အီရန်တက်ချုပ်ကြီးနဲ့အီရတ်စစ်ကောင်းဆောင်တွေအတွက်လက်မပေါ်ချီတက်ပြီးအလေးနဲ့ဝန်ထဲချုပ်ခွဲမှုတွေပြခဲ့ကြပါတယ်။အီရန်တက်ချုပ်ကြီးကက်ဆမ်ဆိုလေမနီနဲ့အီရတ်စစ်ကောင်းဆောင်တွေအခုလိုပြတ်သက်ခံရတာကြောင့်မတိမငြိမ်ဖြစ်နေတဲ့အရှိလေပိုင်းမှာတင်းမာမှုတွေပိုဆိုးလာနေချိန်မှာအမေရိကန်ဘက်ကလည်းစစ်တပ်တွေထပ်ဖို့ပြင်နေပါတယ်။အခုလိုတင်မာနေချိန်မှာမနေ့ကကျင်းပခဲ့တဲ့အီရန်နဲ့အီရတ်စစ်ကောင်းဆောင်တွေရဲ့ဇာပနအခမ်းအနားတီချီတက်ပွဲကြီးကိုပြည်သူတွေနဲ့အတူအီရတ်ဝန်ကြီးချုပ်အဒယ်မတ်တီလည်းတက်ရောက်ခဲ့ပါတယ်။ဒီစစ်ကောင်းဆောင်တွေရဲ့ဇာပနအခမ်းအနားချီတက်လာသူအတော်များများအနေနဲ့အမေရိကန်ကြားဆုံးပါစေအမေရိကန်မိတ်ဆာကောင်းကြီးအမေရိကန်ကိုကလဲစားချေမယ်လို့တခဲနဲ့ကြွေးကြော်ခဲ့ကြပါတယ်။ဒီဇာပနအခမ်းအနားကိုတက်ရောက်သူတချို့အနေနဲ့လည်းတောက်ချာနေကဘက်ဒက်လီစိမ်မှာဒရုန်းနဲ့ပစ်သက်ခံခဲ့ရတဲ့အီရန်တက်ချုပ်ကြီးဆိုလမန်ရဲ့တစ္ဆာကန်တက်တွေဝတ်တဲ့အ내ရောက်ဝတ်စုံတွေဝတ်ဆင်ပြီးခြိတက်ခဲ့ကြပါသေးတယ်။အခုလိုဒေတာတွင်တင်မှမှုတွေမြင့်တက်လာချိန်မှာအမေရိကန်စစ်ဌာနချုပ်ကလည်းအရှိလက်ပိုင်းဒေတာတွေမှာချထားတဲ့အမေရိကန်တပ်သား14,000ကိုအင်အားထပ်ဖြည့်ပေးဖို့နောက်ထပ်စစ်သား3,500ကိုကူဝိတ်ကိုထပ်ပို့မယ်လို့ကြေညာလိုက်ပါတယ်။တကယ်တော့အသက်62နှစ်ရှိပြီဖြစ်တဲ့အီရန်ရဲ့အကြီးဆုံးစစ်ကောင်းဆောင်ဆိုလမနီရဲ့ရုပ်လောင်းကိုဒီနေ့မှအီရန်နိုင်ငံခူဇန်စတန်ပြည်နယ်ကိုပို့ဆောင်ပြီးနောက်ဖြတ်တနင်္ဂနွေမှာတော့အီရန်ဘာသာရေးထွတ်မြတ်မြို့တော်မတ်ဟတ်ကိုပို့ဆောင်ကမြို့တော်တီဟီရန်ကနေတဆင့်သူ့ဇာတိမြို့ကာမန်မှာအင်ကာနေမှာကူသွင်းမှာဖြစ်ပါတယ်ခင်ဗျာ
ကက်ဆမ်ဆိုလမနီကိုအမေရိကန်ကဝေထင်းဒရုန်းယာဉ်ကနေဒုံးကျည်ပစ်လွတ်ပြီးတုတ်တင်လိုက်တဲ့ပေါ်ဝါရှင်တန်နယူးယောက်နဲ့နိုင်ငံတော်မှာစနေနေ့ကကန့်ကွက်ဆန္ဒပြကြပြီး No War on Iranအီရန်ပေါ်စစ်မတိုက်ရလို့ဆန္ဒပြသူတွေကကြွေးကြော်ကြပါတယ်။လဝယင်းအဖွဲ့အစည်းတွေကနှိုးဆော်တဲ့ဒီဆန္ဒပြပွဲတွေကတခုခုသမရအင်ဂျီတို့ရှေ့မှာလုခဲ့ကြပြီးလူ200ပတ်ဝန်းကျင်ပါဝင်ပါတယ်။ဆန္ဒပြသူတွေရဲ့ကြွေးကြော်စံတွေထဲမှာတရားမျှတမှုမရှိရင်ငြိမ်းချမ်းမှုမရှိအရှိအလေပိုင်းကနေအမေရိကန်ထွက်ဆိုတာတွေလည်းပါဝင်ပါတယ်။ဗိုလ်ချုပ်ကက်ဆမ်ဆိုလီမနီကိုတပ်ပစ်လိုက်တဲ့အပေါ်ရှုံချတဲ့ဆန္ဒပြပွဲတွေကိုအမေရိကန်နိုင်ငံတော်ကအမျိုးကြီး90လောက်မှလုကြတယ်လို့စီစဉ်သူတွေကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ညွှန်ကြားချက်နဲ့ဆိုလီမန်နီကိုဘက်ဂရက်မြို့လေဆိပ်နီးမှာတောက်ကြနေအစောပိုင်းကလုံခြံတပ်ဖြတ်လိုက်တာပါဒီတိုက်ခိုက်မှုကြောင့်အရှေ့လက်ပိုင်းဒေသမှာပြည်ပခါကြီးဖြစ်လာမှာကိုစိုးရိမ်နေကြပါတယ်အင်ဖြူတော်ရှေ့မှာဆန္ဒပြသူတွေဟာနောက်ပိုင်းမှာတော့အင်ဖြူတော်နဲ့တိတ်မဝေးလာတဲ့နေရာကထရမ့် International Hotel ဘက်ကိုရှေ့သွားကြပါတယ်အာယုံလွှဲဖို့လိုနေသလားစစ်ပွဲတစ်ပွဲဆလိုက်ပါလို့ဆန္ဒပြသူတအူးကန်ဆောင်ထားတဲ့စိုင်းဘုတ်မှာရေးထားပါတယ်သမ္မတထရမ့်ပေါ်တရားစွဲဆိုထားတာကိုအထက်လူတော်မှာတရားစစ်ဆေးဖို့ရှိနေချိန်မှာပဲအခုလိုဆိုလီမန်နီကိုလုံခြံတပ်ဖြတ်တဲ့ဖြစ်ရပ်ပေါ်လာတာဖြစ်ပါတယ
်။အရှိလေပိုင်းဒေတာကနိုင်ငံ၄နိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်ရီရတ်မြို့မြန်မာတန်ရုံးကသတိပေးချက်ထုတ်ပြန်ထားပါတယ်။ Saudi Arabia, Bahrain, Qatar နဲ့ Oman နိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဒေတာရင်းလက်ရှိအခြေအနေတွေကိုမျက်ခြေမပြတ်စောင့်ကြည့်ပြီးလုံခြုံရေးသတိရှိကြဖို့ဇန်နဝါရီ၄ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့မြန်မာတန်ရုံးထုတ်ပြန်တဲ့နှိုးဆော်ချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံအတွက်လက်ရှိဖြစ်ပွားခဲ့တဲ့ဒေါ်လာအခြေအနေတွေက ဒေသတွေမှာစိုးရင်ပွဲရစိတ်ပူပန်ပွဲရအခြေအနေတွေဖြစ်နေတယ်လို့တယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုရောက်နေတဲ့တဆယ်နိုင်ငံတွေရဲ့ဥပဒေနဲ့မညီဥပဒေနဲ့အညီမသက်ဆိုင်တဲ့ကိစ္စရပ်တွေမှာပါဝင်ပတ်သက်မှုမရှိသေးပဲလိုက်နာနေထိုင်သွားဖို့နဲ့သက်ဆိုင်ရာနိုင်ငံတွေကယာယီတင်းကျပ်လာနိုင်ပွဲရှိတဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေနဲ့အညီစနစ်တကျနေထိုင်သွားကြဖို့လည်းတိုက်တွန်းနှုတ်ဆော်ထားပါတယ်။အခက်အခဲရှိမယ်ဆိုရင် RIAD မြန်မာတန်ရုံးကို24နာရီအချိန်မီဆက်သွယ်အကူအညီတောက်ခံနိုင်တယ်လို့လည်းဖော်ပြထားပြီးတယ်လီဖုန်းနံပါတ်တွေနဲ့အီးမေးလ်လိပ်စာတွေကိုလည်းထုတ်ပြန်ချက်ထဲမှာတပါးလည်းထည့်သွင်းဖော်ပြထားပါတယ်။အီရန်နိုင်ငံက Quds အထူးတပ်ဖွဲ့ရဲ့တမှုဗိုလ်ချုပ် Qasem Soleimani ကိုဇန်နဝါရီ3ရက်နေ့တောက်ကြနေမှာအမေရိကန်ကအဝေးထိန် drone ယာဉ်ကနေဒုံးကျည်နဲ့ပြတ်ခတ်တုတ်တင်ခဲ့ပြီးတဲ့နောက်အီရန်ဘက်ကအပြင်းထန်ဆုံးတုံ့ပြန်မယ်လို့ပြောထားချိန်မှာပဲ Saudi Arabia နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့တတိပိချက်ထပ်ပေါ်လာတာပါခင်ဗျာ
။ဒီဥပ္ပီမာကြီးမှာမျိုးမည်မသိတဲ့အဆုတ်အေးမိယောဂဗိုလ်တို့မျိုးကူးဆက်ဖြစ်ပွားနေတဲ့အတွက်ဟောင်ကောင်ကျမ်းမာဟောင်ကောင်ကျွန်းကဆေးရုံတွေရဲ့တာဝန်ရှိသူတွေကသတိပေးချက်အဆင့်ကို serious စိုးရင်ရတဲ့အဆင့်အထိဇနီးနေ့ကတိုးမြင့်လိုက်ပါတယ်။ဒီနိုင်ငံရဲ့လယ်ပိုင်းကလူဦးရေ70တန်းကျော်ရှိတဲ့ဝူဟန်မြို့မှာဒီယောဂါပူပထမဆုံးကူးစက်မှုကိုဒီဇင်ဘာလ24ရက်နေ့ကစတင်တာပါ။အဲဒီနောက်မှာ2003ခုနှစ်တွေကလူရာပေါင်းများစွာတည်ဆုံခဲ့တဲ့ဒိုကွေးယောဂါလူ SARS ယောဂါပူတကြောပြန်ဖြစ်လာပြီဆိုတဲ့ခမန်းပြောဆိုချက်တွေ online ပေါ်မှာပြန့်သွားပါတယ်။ယောဂါပူကူးစက်သူအရေအတွက်ဟာပထမ28ယောက်ကနေအခု44ယောက်အထိရှိသွားပြီဖြစ်ပြီးစက်တရောက်ကစိုးရင်ရတယ်လို့တရုတ်နိုင်ငံအများပြည်သူကျန်းမာရေးစောင့်ကြည့်လေးလာတဲ့အဖွဲ့အစည်းကပြောပါတယ်။ Christmas အားလည်းရက်ကာလအတွင်းဝူဟန်ကိုခရီးသွားခဲ့တဲ့ဟောင်ကောင်ကအမျိုးသမီးတဦးအသက်ရှူလမ်းကြောင်းမှာပိုးဝင်တာကြောင့်ဂျာတာဘီနီကဆေးရုံတက်ကုသမှုခံယူရပြီးတဲ့နောက်ထူးဆန်းတဲ့ယောဂါပိုးကူးစက်ပြန့်ပွားပြီလားဆိုပြီးစိုးရင်လာကြတာပါ။စနေနေ့လယ်ပိုင်းရောက်တဲ့အချိန်မှာတော့အလားတူယောဂါနဲ့ဆေးရုံတက်လာသူ10ဦးရှိသွားပြီလို့ဟောင်ကောင်ဆေးရုံအာဏာပိုင်အဖွဲ့ကကျန်းမာရေးဌာနကိုအကြောင်းကြားခဲ့ပါတယ်။အဲဒီအထက်က3ယောက်ကိုအများပြည်သူတယောက်ကုသတဲ့ဆေးရုံတစ်ခုမှာတီးခြားခွဲပြီးတော့ကုသပေးနေပြီးဂျန်နဲ့၅ယောက်ကတော့ဆေးရုံကဆင်းခွင့်ပေးလိုက်ပြီးဖြစ်ပါတယ
် VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933ကလိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် FIO American တကတနင်္ဂနွေနေ့သတင်းတွေကိုဆက်ပြောပြပေးနေပါတယ်အိန္ဒိယနိုင်ငံမှာမချသေးခင်ကပြတ်ထန်းလိုက်တဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေတစ်ခုကန့်ကွက်တဲ့အနေနဲ့နိုင်ငံတောင်ပိုင်းဟိုက်ဒရာဘတ်မြို့မှာမနေ့ဇန်နဝါရီ4ရက်နေ့ကစနေနေ့ကလူ1000ကျော်ချီတက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူများပြားဟာအိန္ဒိယနိုင်ငံရဲ့3ရောင်ချေလန်ကိုကင်ချီပြီးချီတက်ကြတယ်လို့ဝန်ကြီးချုပ်နရန္ဒရာမိုဒီရဲ့ဒီဥပဒေသစ်ကိုကန့်ကွက်တဲ့ချေကျော်တန်းတွေအော်ဟစ်ကြပါတယ်မီလီယံမတ်စ်လိုနာမည်ပေးထားတဲ့ဒီဆန္ဒပြပွဲကိုမွတ်စလင်နဲ့ရက်ဘက်လူမှုအဖွဲ့အစည်းတွေပူးပေါင်းထားတဲ့ညီမောင်အဖွဲ့တစ်ဖွဲ့ကကမကထပြုစီစဉ်တာဖြစ်ပါတယ်ဟိုက်ဒရာဘတ်မြို့ရဲ့ခမ်းမန်းကြီးလူအီယာ9သန်းနီးပါးမှာ40ရာခိုင်နှုန်းကျော်ကမွတ်စလင်တွေဖြစ်ပါတယ်ဟိုက်ဒရာဘတ်မြို့ပြင်ပနိုင်ငံတောင်ပိုင်းခနာတကာပြည်နယ်ကမြို့တွေမှာလည်းလူရပေါင်းများစွာပါဝင်တဲ့ဆန္ဒပြသူတွေစနေနေ့ကဖြစ်ခဲ့သလိုဆန္ဒပြပွဲတွေဖြစ်ခဲ့သလိုတခြားမြို့တော်အတော်များများမှာလည်းဆန္ဒပြခဲ့ကြပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကပြတ်တန်းခဲ့တဲ့ဥပဒေကိုကန့်ကွက်ဆန္ဒပြပွဲတွေဖြစ်နေတာသတင်းဖတ်တော်ကြားလာပြီးဖြစ်ပြီးရုံးရင်းစကတ်တာတွေလည်းရှိလာပါတယ်ဒီဇင်ဘာဆော့ပိုင်းကလေးကဆိုရင်ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားရုံးရင်းစံခတ်ဖြစ်ပွားမှုကနေလူ25ယောက်ထဲမှနေတည်ဆုံပြီးဖြစ်ပါတယ်ခင
်ဗျ။ဩစတြေးလျနိုင်ငံ New South Wales ပြည်နယ်တချို့နေရာတွေမှာအပူချိန်40 degree Celsius ကျော်အထိရောက်မယ်လို့ကမန်းထားတယ်လို့လေပြင်းတိုက်ပြီးဆိုထိုင်းစနေနေတာနဲ့မြောက်တော်မီ130ကျော်လောင်ကျွမ်းနေပါတယ်။ဂန်ယူရန်မျိုးတမျိုးဖြစ်တဲ့မိုရူယာဘက်ကစနေနေ့မှာတော်မီပြန့်နှံ့လောင်ကျွမ်းပါတယ်။အနည်းကနာရူမမြို့မှာလည်းတော်မီလောင်လာနိုင်ခြေရှိတဲ့အတွက်ကြိုးတင်ပြင်ဆင်နေကြပါတယ်။မီးအစနာလေးတွေကိုလေကတည်သွားတာကြောင့်နောက်ထပ်မီးလောင်တာတွေဒါမှမဟုတ်လက်ရှိလောင်နေတဲ့မီးကပိုကြီးလာတာတွေဖြစ်နေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဩစတြေးလျနိုင်ငံတော်မှာလောင်နေတဲ့တော်မီကြောင့်နိုင်ငံတစ်ပိုင်းတစ်လျှောက်လူအများစုကိုရွှေ့ပြောင်းကယ်ထုတ်ပေးရတဲ့အခြေအနေတစ်ခုထိရောက်ခဲ့ပါတယ်။စနေနေ့ကပြည်내3ခုထဲမှာတော်မီအရှိန်တက်လာတာကြောင့်အရန်တပ်ဖွဲ့ဝင် 3,000 ကိုဝန်ကြီးချုပ် Scott Morrison ကဆင့်ခေါ်ထားပါတယ်။လေပြင်းတိုက်ပြီးအပူချိန်မြင့်တက်လာတာကြောင့်စစ်တီမျိုးပြင်ပနေရာတွေအပါအဝင်လူဦးရေထူထပ်တဲ့ဒေသတွေမှာပါမီးလောင်လာနိုင်တယ်လို့ခန့်မှန်းထားပါတယ်။
အင်ဒိုနီးရှားနိုင်ငံမှာတော့ရေဘေးသင်းဝေးလံခေါင်ဖျားဒေသတွေအတွက်စားနပ်ရိက္ခာကိုကယ်ဆယ်ရေးအဖွဲ့တွေကရဟတ်ယာဉ်တွေနဲ့စနေနေ့ကပို့ပေးနေပါတယ်။ရေဘေးကြောင့်တည်ဆုံသူရေအတွက်60အထိရှိသွားပြီဖြစ်ပြီးနောက်ထပ်မိုးကြီးရွာမဲ့ရေကိုလည်းပို့ပြီးစွန့်လာကြပါတယ်။လူရေသန်း30လောက်နေထိုင်တဲ့မြို့တော်ဒေသကြီးမှာနှစ်ပေါင်းများစွာအတွင်းအဆိုးအဝါဆုံးရေကြီးမှုနဲ့ကြုံခဲ့ရပြီးတဲ့နောက်ဂျကာတာမြို့ကန်ထောင်ပေါင်းများစွာဟာရေပတ်လေဝိုင်းနေတဲ့သူတို့နေအိမ်တွေစီကိုပြန်သွားလို့မရကြသေးပါဘူး။ ဂျကာတာမြို့တော်နာကလီဘက်ဒေသမှာလူ6ဦးသေဆုံးထားပြီးတံတားတွေပျက်စီးသွားတာကြောင့်ကုန်းကျောင်းကနေသွားလို့မရတော့တဲ့နေရာတွေအတွက်ခောက်ဆွဲကြောက်တွေနဲ့တခြားပစ္စည်းတွေပါတဲ့ဘုံတွေကိုရဲနဲ့စစ်ဘက်ကရဟတ်ရင်ကနေပစ်ချပေးနေရပါတယ်ဂျကာတာမြို့တော်ပတ်ဝန်းကျင်မှာရက်ကွက်လိုက်ရေမြုပ်သွားပြီးတဲ့နောက်လူပေါင်း13,000ကျော်ဟာမြို့ပြနေရာကြီးတစ်ခုမှာရေပေးခိုလုံနေကြပါတယ်နှစ်သစ်ကျိုးညနေကလေးကစရွာတဲ့မိုးပြင်းကြောင့်ရေကြီးမြေပြိုတံတွေကိုခန်းစားနေကြရတာပါမြို့ပြတိဆောက်ရေးဆိုင်ရာချမ်းကျင်သူတွေကအခုလောက်ထိဖြစ်ရတာကစံချိန်တင်မိုးရွာတာကြောင့်လို့ဆိုပါတယ်ခင
်ဗျဘာကီနာဖာဆိုနိုင်ငံအနောက်မြောက်ပိုင်းမှာစနေနေ့ကလမ်းဘေးထောင်ပုံပေါက်ခွဲတာကြောင့်ဗစကားတစ်စီးကိုထိပြီးကျောင်းသားကလေးငယ်အများပြားအပါအဝင်အရသား14ယောက်သေဆုံးသွားတယ်လို့လူမျိုးရေးပိုင်းသတင်းရင်းမြစ်တစ်ခုက AFP သတင်းဌာနကိုပြောပါတယ်မာလီနိုင်ငံနဲ့နယ်စပ်နားကဆူရူးပြည်နယ်မှာဖြစ်တဲ့အဲဒီပေါက်ကွဲမှုတွင်နောက်ထပ်လူ၄ယောက်အပြင်းထန်ဒဏ်ရာရသွားတယ်လို့သတင်းရှင်းချက်ကပြောပါတယ်အခုချိန်ဟာအားလျက်တွေပြီးတဲ့နောက်ကလင်းငယ်တွေကြောင်းပြန်တက်ကြတဲ့အချိန်မှာဒီဒေါ်တင်မှာပဲနိုင်ငံမျိုးပိုင်းအင်နာတာအချက်မှာလက်နက်ကင်တွေကိုတောက်ကြံတွေကတိုက်ခိုက်တဲ့အကြောင်းဘာကီနာဖာဆိုစစ်ဘက်ကပြောပြီးအကြမ်းဖက်ဝါဒီတဒါဇင်လောက်ကိုတုတ်တင်လိုက်တယ်လို့ဆိုပါတယ်2015ခုနှစ်ကတည်းကဆိုရင်ဘာကီနာဖာဆိုမှာအစ္စလာမ်ဝါဒီတွေရဲ့တိုက်ခိုက်မှုတွေကြောင့်သေဆုံးသူအရေအတွက်ဟာ AFP သတင်းဌာနကမှတ်တမ်းတင်ထားတာအရ950ကျော်ရှိသွားပါပြီလူပေါင်း 5,600 ဦးဝင်ဆုံးထွက်ပြေးနေရတယ်လို့ကုလသမဂ္ဂကပြောပါတယ်။အာဖရိကတိုက်ကဆာဟယ်ဒေသတစ်ခုလုံးအထူးသဖြင့်မာလီ၊ဘာကီနာဖာဆိုနဲ့နီဂျယ်ဒေသတွေမှာဂျီဟတ်ဝါဒီတွေရဲ့ပုံကံမှုကိုအနောက်နိုင်ငံတွေအကူအညီနဲ့နှိမ်နှင်းနေပေမဲ့လူတွေတည်ဆုံတန်ရာရတာရော့သွားအောင်တော့အခုချိန်အထိမလုပ်နိုင်သေးပါဘူးခင်ဗျာ။ Direct from Washington The Voice of
America ထိုင်တိုင်းရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကဖျက်ပြခဲ့ကြတာပါခင်ဗျာအခုတော့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းဆောင်မတွေကိုဇက်တိုက်ထုတ်လင်းပြပါမယ်ဒီအမေရိကန်နဲ့အီရန်ဒီနှစ်နိုင်ငံကြားတင်းမာနေတဲ့အချိန်မှာအရှိအလယ်ပိုင်းရောက်ဒီမြန်မာပြည်အရေးနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတာကိုအရင်ဆုံးတင်ပြပြပါမယ်အရှိအလယ်ပိုင်းဒေသမှာလက်လောဖြစ်ပေါ်နေတဲ့မငြိမ်သက်မှုတွေနဲ့ဆွေးရင်ပွဲအခြေအနေတွေကြောင့်ဆော်ဒီအာရေဗျအပါဝင်ဘာရင်ကာတာအိုမန်နိုင်ငံတွေမှာအလုတ်သွားလုပ်ကြတဲ့မြန်မာနိုင်ငံသားတွေရဲ့လူညိုရင်းကိုဆွေးနွေးတာကြောင့်သတိပေးချက်ထုတ်ပြန်လိုက်ရတဲ့အကြောင်းဆော်ဒီနိုင်ငံရီယတ်မြို့မြန်မာတန်ရုံထိပ်တန်းတန်တမတူက VOE ကိုပြောပါရယ်ဒီလိုသတိပေးချက်ထုတ်ပြန်ရတဲ့ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့ VOE ကဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒီရီယတ်မြို့မြန်မာတန်ရုံတန်မှုဦးစရာမျိုးမြင့်ကအခုလိုစရှင်းပြပါရယ်ကိုညောင်ဝင်းအောင်ကမေးမြန်းတင်ပြထားပါရယ်ခင်ဗျာ
ဟုတ်ကျွန်တော်တို့လက်ကနေလည်းအဲဒီနိုင်ငံမှာပြည်ပချင်းနေလဲဆရာတို့ပြန်မနေတူပါလေကျွန်တော်တို့မြန်မာပြည်ရောကဆော်ဒီမှာခြေဆိုင်တယ်ကာတာရဲ့ကူဝဲရဲ့ဘာရင်ရဲ့ကိုတွဲဖက်ပြီးတော့တာဝန်ယူတိုင်တွဲရပါလေခင်ဗျအဲ့ဒီအဲ့ဒီအတွက်ဟိုလက်ရှိဒီတာကဲမှာလက်လောဖြစ်နေတဲ့အချင်းကြီးနဲ့ပတ်သက်ပြီးတော့ဒီမှာရောက်နေတဲ့ကျွန်တော်မြန်မာပြည်ကမြန်မာဟိုအလုပ်အတိုင်းနဲ့ရောက်နေကြတာဖြစ်တဲ့အတွက်ပြည်မှာကပ်ပြီးတာပတ်ဝန်းကျင်ကိုပြည်မှာထားမိကြတာမျိုးတွေနဲ့အဲ့လိုမျိုးတွေဖြစ်မှာဆိုတဲ့အတွက်ဒီတိုင်းလက်လောချင်နေလေပြီးဖို့လိုအပ်တဲ့ဟာလေးတွေရဲ့ကြတော့ဟိုနေနိုင်ငံမှာပဲဖြစ်ဖြစ်လုံလုံကြီးပို့ပြီးတော့စခင်ရတဲ့ပို့ပြီးတော့တိတ်ထားမယ်ဆိုတဲ့အခြေအနေမျိုးလေးရှိတယ်။ပြီးတော့ကြတော့မြန်မာနိုင်ငံသားလေးအခြေအနေလေးလည်းပြီးအောင်ခင်ဗျားနဲ့ပတ်သက်ပြီးတော့နိုင်ရုံချွေနေနိုင်အောင်ပေါ့နော်။မဲတတိလေးနဲ့နေတတိလေးနဲ့သွားပြီးလေးနဲ့စားပြီးတော့အဲ့လိုနေနိုင်အောင်လေးကိုကျွန်တော်တို့ကနေပြီးတော့မြန်မာတိုင်းကနေပြီးတော့ပြည်စိတ်လိုဆန္ဒနဲ့ထုတ်ပြန်တာပါခင်ဗျာ။ဟုတ်ကဲ
့။ဟုတ်ကဲ့။မြန်မာတွေရောက်နေတဲ့နိုင်ငံတွေမှာဥပဒေနဲ့အညီဟိုမတက်ဆိုင်တဲ့ကိစ္စရက်တွေမှာအဝင်ပတ်သက်မှုမရှိစေပဲလိုင်းနာဆောင်ရွက်ကြဖို့ဆိုပြီးတော့တိုက်တွန်းတာတွေ့ရပါတယ်အဲ့ဒါဥပမာဆိုရင်ဘယ်လိုဟာမျိုးတွေကိုညှိညွှန်းတာပါလဲခင်ဗျဟ
ိုကျွန်တော်တို့ဆိုလိုချင်တာကတော့ဟိုတက်ဆိုင်ရနိုင်ငံတိုင်းမှာတော့ဥပဒေဆိုတဲ့ဟာကတော့ဟိုလောက်ဝမယ့်ဟာမလောက်ဝမယ့်ဟာအဲ့လိုဟာမျိုးတွေခွဲခြားပြီးတော့တတ်မှတ်ထားတာကြားထန်တာတွေဟာမျိုးတွေရှိပါတယ်ကရှိတဲ့ဟာမှာလိုင်းနာမယ့်ဟာကိုလိုက်နိုင်ရမယ်သူမလောက်ရမယ်ဟာမလောက်ရဘူးအဲ့လိုခါမျိုးတွေကိုပို့ပြီးတော့မှတစ်ခုခုဖြစ်လာပြီဆိုတော့အချိန်မျိုးမှာဟိုလုံခြုံရေးဟိုအရာရှိလာနိုင်ရပေါ့လေရှိလာနိုင်တဲ့ဟာမျိုးမှာကိုကသူ့နိုင်ငံမှာနေသူ့ရဲ့ဒီကံဥပဒေကိုလိုက်နိုင်ရမယ်အဲ့လိုမျိုးတွေပို့ပြီးတော့ရခိုင်တက်ပို့ပြီးတော့လိုက်လာပြီးတော့ဟိုဒီလိုကာလာမျိုးမှာစေတနာဝါလေးတွေမတူပွားခြင်းနဲ့စေတနာလေးတွေနဲ့မှာခင်ဗျာဟုတ်ကဲ့
ဆိုတော့မြန်မာတန်ရုံအနေနဲ့ပေါ့နော်လိုအပ်လာရင်အကူအညီပေးသွားမယ်လို့ပြောပါတယ်ခင်ဗျအကယ်၍မြန်မာအလို့သမားတွေနေနေတဲ့နိုင်ငံတွေမှာမတည်မငြိမ်မှုတွေပို့ပြီးတော့ကြီးကြီးမားဖြစ်လာရင်သူတို့ပြန်ဖို့ကိစ္စအပါဝင်ပေါ့ဘယ်လိုအကူအညီတွေပေးသွားဖို့စဉ်းစားတာပါလဲ
ဟောဒီလိုပါဗျကျွန်တော်တန်ရုံကဆော်ဒီမှာခြေဆိုင်ပါတယ်ခြေဆိုင်ပြီးတော့ကျွန်တဲ့နိုင်ငံတွေကိုလည်းတာဝန်ယူထားတယ်ကျွန်တော်တို့ဟိုခြေဆိုင်တဲ့ဆော်ဒီမှာဆိုကျွန်တော်တို့ねニケシにねとはこうロアって တဆွမ်းနိုင်တဲ့ကုညီထောက်ပံ့မှုတွေဆောင်ရွက်ပေးလို့ရပါတယ်။အခုဒီမှာရှိနေတဲ့ကတာပါလိမ့်နဲ့ဥမာမှာရှိတဲ့အဖွဲ့တွေကတော့ဟိုသူ့စီမှာဟိုတက်ဆိုင်ရလိုက်မြန်မာ community ဆိုတဲ့ဟာလေးကြီးအကြဖွဲ့နေပြီးဖွဲ့ထားတာရှိပါတယ်။အဲ့ဒါလည်းသူတို့ပုံမှန်တာကြီးနိုင်လေးနဲ့အနေနဲ့ဆောင်ကြည့်ရမှုလေးတွေကျွန်တော်တို့ရဲ့မြန်မာချစ်စရာလေးသုံးနာလေးနဲ့အဲ့လိုမျိုးလေးဖွဲ့စည်းလေးကြီးရှိတဲ့အတွက်ကျွန်တော်တို့နိုင်ငံကနေပြီးတော့အဲ့လိုဖွဲ့စည်းမှုတွေမှာပါတဲ့ပုံကိုယ်တွေနဲ့လည်းကျွန်တော်တို့ကအငင်းနဲ့ဟို contact ယူထားပါတယ်ယူထားပြီးတဲ့အချိန်မှာဟိုလက်တလုံးညီညွတ်ဖြစ်နေတဲ့ဖြစ်ခြင်းမျိုးလေးတွေဟိုထူးခြားမှုရှိတဲ့ဟာလေးတွေလည်းပြောမှုဟာလေးနဲ့ဟိုတကယ်လို့မတော်တဆမညောနဲ့မင်းနဲ့တဆုံတရားဖြစ်လာမယ်ဆိုတဲ့အချိန်မျိုးပါလေကျွန်တော်တို့ဒီလိုနဲ့ offer နိုင်ပြီးတော့အကောင့်ကိုကျွန်တော်တို့သမတ်ကြီးရဲ့လက်ညှိုးမှုနဲ့အညီကျွန်တော်တို့ထားချုပ်ကိုတင်ပြပြီးတော့သူတို့အကောင့်ကိုဖန်ရမဖြစ်စေမဲ့မိလာမျိုးတွေနဲ့အကောင့်ကိုဆောင်ရွက်ဖို့လို့ကျွန်တော်တို့ချိန်မှဆောင်ရွက်ထားပါလေ
sorry အပါဝင်ပေါ့ Bahrain Qatar Oman ဒီလေးနိုင်ငံမှာမြန်မာနိုင်ငံသားအရေးအတွက်ကဘယ်လောက်လောက်ရှိတယ်လို့တန်ရုံအနေနဲ့ကန့်မှန်းထားပါလဲ
ဟိုကျွန်တော်တို့ sorry မှာအရေးဝင်စရင်းရတရားကြောရှိပါတယ်ဟိုကျွန်내ပြင်ပကျွန်တော်တို့ဂျုံချီမဆိုင်တဲ့တုံးနိုင်ငံမှာကျွန်တော်တို့အနေနဲ့အဲ့ဒီဟာတော့တခြားမပြောလို့ပါဘူးခင်ဗျဟုတ်ကဲ့
ဒါတော့ဒီရီယဲမြို့မြန်မာတန်ရုံတန်မှုဦးစီယာမြို့မြင့်ကိုကိုညဝင်းအောင်ကဆက်သွယ်မိမြင့်ထားတာပါအခုဆက်လက်ပြီးတော့ဤရက်နဲ့ဒီဤရက်နိုင်ငံမှာအီရန်စစ်ကောင်းဆောင်တို့ကိုအမေရိကန်ကတက်ကလက်တာနဲ့ပတ်သက်တဲ့သတင်းဆောင်ပါတပုတ်ကိုဆက်တင်ပြပေးပါမယ်။အီရန်နိုင်ငံဘက်ဒတ်နိုင်ငံကလေးစိတ်မှာအီရန်တော်လှန်ရေးတပ်ထိတန်းကောင်းဆောင်ကိုဒရုန်းရင်နဲ့တိုက်ခိုက်ဖို့သူအမိန့်ပေးခဲ့တာလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောထားပါရယ်။ဒေတာရင်းနဲ့အမေရိကန်ပေါ်တိုက်ခိုက်လာနိုင်တဲ့အခြေအနေတွေကိုတားဆီးဖို့တောက်ကြနေမှာအခုလိုတိုက်ခိုက်ခဲ့တာလို့ဆိုပါရယ်။ဒီလိုတိုက်ခိုက်မှုကြောင့်အီရန်ရဲ့အရှိအလေပိုင်းဒေတာပေါ်ထားရှိရဲ့အမေရိကန်ရဲ့နိုင်ငံသားကြီးမူဝါဒတွေအပေါ်ဘလို့ရိုက်ခတ်မှုတွေရှိနေနိုင်မလဲဆိုတဲ့အကြောင်းကိုဆက်ပြီးတော့နားဆင်ကြည့်ပါခင်ဗျာအမေရိကန်ရဲ့အီရန်ပေါ်လက်ရဲစဲတိုက်ခိုက်မှုကြောင့်ကမ္ဘာတဝန်းရဲခဲမှုတွေရှိနေမယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်မူဝါဒရေးရာကြံပေးအဖွဲ့ United Against Nuclear Iran ရဲ့မူဝါဒပိုင်းဆိုင်ရာညွှန်ကြားရေးမှူး Jason Broski ကအခုလိုပြောပါတယ်
Qasem Soleimani was not just a symbol he also had
Qasem Soleimani ဟာပြည်ရုံတက်တယ်မဟုတ်ပါဘူးအီရန်မှာသူကဩဇာကြီးမှသူကအီရန်ရဲ့ခေါင်းဆောင်ကြီးကိုယ်တိုင်ကလည်းသူ့ကိုအမွန်တင်ပေးထားပါတယ်သူ့ရဲ့ဩဇာအားသာဟာအီရန်မှာတွင်မဟုတ်ပဲဒေတာရင်းကတခြားလက်နက်ကင်ဖွဲ့တွေပေါ်လည်းသက်ရောက်မှုရှိတယ်လို့ဒေတာရင်းနိုင်ငံရေးမှာလည်းလူသူလူကြားဝင်ဟန်တာမှုတွေရှိပါတယ
်အီရန်ရဲ့တင်နကဗျူဟာရေးဆွဲသူလက်ရွေးစင်ပြည်ဆောင်တမှုကြီးဆိုလမန်နီရဲ့လက်ထောက်အစ်မီလ်ကန်နီကိုအီရန်ကောင်းဆောင်ကယာရူတိုးပေးလိုက်တာဟာလဲစိတ်ဝင်စားစရာကောင်းတယ်လို့ဆိုပါရယ်ဆိုလမန်နီကိုအခုလိုတုတ်တင်နှံလိုက်တာဟာသမ္မတဥပမာလက်ထက်အိုစမာဘင်လာဒင်ကိုတုတ်တင်နှံလိုက်တာနဲ့တူတယ်လို့လည်းသုံးသပ်ကြပါရယ် American Foreign Policy Council အကြီးတန်းဒီဂထာအီလန်ဘာမင်က
Soleimani's involvement in regional instability
ဒီတော်ရင်းမတမင်းညစ်စီတော့အခြားအကြံဖက်အဖွဲ့အစည်းတွေနဲ့စနစ်တကျလက်တွဲဆောင်ရွက်နေတာတွေကိုအမေရိကန်ပါဝင်အားလုံးကတည်ထားကြတာပါ Trump အစိုးရအနေနဲ့ဆူလီမန်လိုလူမျိုးကိုအခုလိုတိုက်ခိုက်ပြပြီးတဲ့နောက်ဖြစ်လာမဲ့အကျိုးဆက်အတွက်ပြင်ဆင်ထားပြီးသားပါအ
ီရန်ရဲ့အထူးအထားရတဲ့တမူတူကိုတက်ပြလိုက်တာကြောင့်အီရန်ဘက်ကလက်တုံပြန်မာကတော့မလွဲပါဘူးလို့ဘာမန်ကဆိုပါတယ်ဒါပေမဲ့လည်းအမေရိကန်ရဲ့စီးရေးအရာအင်အားချင်းမရှင်နိုင်တာရောအမေရိကန်ရဲ့ပိုတင်းမာလာတဲ့အနေအထားကိုအကဲခတ်မိတာကြောင့်ရောအီရန်အနေနဲ့မြင်းမြန်ဆန်းဆန်းထိတ်တဲ့ရင်ဆိုင်တိုးမာတော့မဟုတ်ဘူးလို့လည်းသူကထင်ကြေးပြောရတယ်ကက်ဆမ်ဆူလီမန်နီအသက်ရှင်လျက်ရှိနေတာဒါမှမဟုတ်မရှိတော့တာကအမေရိကန်ရဲ့ကမ္ဘာကြီးအတွက်ပိုးပြီးတော့ဘေးကင်းလုံခြုံစေမလားဆိုတာကိုလည်းသမ္မတဒေါ်နယ်ထရမ့်အနေနဲ့ခက်ခဲခက်ခဲဆုံးဖြတ်ခဲ့ရကြောင်းကိုတော့အမေရိကန်နိုင်ငံသားရေးဌာနကပြောကြားထားပါတယ်ခင်ဗျာအခုတော့ဒီအပတ်စဉ်အစီအစဉ်လေးကိုတင်ဆက်ပေးမှာပါ Frontier မြန်မာမီဒီယာကတင်ဆက်ပေးနေတဲ့ဒုက္ကနာဒုအတန်ကဏ္ဍအစီအစဉ်အသစ်ကိုနားဆင်ကြည့်ပါခင်ဗျာ
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါချက်ခိုင်မီနေမှာဇုံတွေ့နေရတဲ့အခက်အခဲမျိုးစုံကရိုဟင်ဂျာတွေကိုအခြားရဲ့ဒေသတွေမှာပုံမကောင်းမွန်တဲ့ဘဝကိုရှာဖွေနိုင်မှုတွန်းအားဖြစ်စေပါတယ်ဒါပေမဲ့လာဝကဥပဒေတွေအလိမ်ညာပွဲစားတွေနဲ့ထောင်ချနိုင်တဲ့အန္တရာယ်တွေလည်းရှိနေပါတယ်ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းနဲ့ဒို့အတန်တို့ဟာမြန်မာနိုင်ငံရဲ့အပြင်ဘက်မှာပုံမကောင်းမွန်တဲ့ဘဝတွေကိုရဖို့အတွက်စွန့်စားထွက်ပြေးနေတဲ့ရိုဟင်ဂျာတွေနဲ့တွေ့ဆုံမေးမြန်းထားပါတယ်။ဒီဆောင်မကို Frontier မြန်မာမှသတင်းတောက်ရဲမော ိမ့်သက်စုနဲ့ဗန်ဒူနန်တို့ကရေးသားထားပြီးအိမ့်သက်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရင်ဂျာတယောက်ဖြစ်တဲ့ကုတူအောင်ဟာရခိုင်ပြည်နယ်ကနေထွက်ပြေးဖို့ကြိုးစားရင်းလွန်ခဲ့တဲ့နှစ်နှစ်ကျော်လောက်ကအဖမ်းခံခဲ့ရပါတယ်ဒါပေမဲ့အခုချိန်ထိတော့ထွက်ပြေးမယ်ဆိုတဲ့အိမ်မက်ကရှင်းတန်းနေသေးပါရခိုင်ပြည်နယ်မြောက်အလယ်ပိုင်းကြောက်တော်မြို့နယ်အလယ်ရွာမှာနေထိုင်တဲ့ကိုတူအောင်ဟာသူ့ရွာမှာဘာလို့မှမရှိတဲ့အတွက်မလေးရှားသွားပြီးအလုပ်လုပ်ကဝင်ငွေရှာပြီးနေချင်သူတူပါအဲဒါကြောင့်မိဘတွေကိုမပြောဘဲအိမ်ကနေတိတ်တိတ်ဆိတ်ထွက်သွားပါတယ်ပွဲစားတွေကူညီနဲ့မလေးရှားမှာလုပ်တစ်ခုရဖို့ရည်ရွယ်ချက်နဲ့အိမ်ကနေထွက်သွားတဲ့နောက်သူ့အပါအဝင်သူ့နဲ့စိတ်ကူးတူသူ6ယောက်တို့လမ်းတနေရာမှာဖမ်းခံလိုက်ရတဲ့အခါသူ့အိမ်မက်တွေပျက်စီးသွားပါတယ်သူမနိုင်ငံသားဖြစ်ကြောင်းထောက်ထားဘာမှမရှိတဲ့အတွက်ကြောင့်1949မြန်မာနိုင်ငံအတွင်းနေထိုင်သူများဖပုံတင်ရေးဥပဒေအရထောင်နဲ့နှစ်နှစ်ချခံလိုက်ရပါတယ
်ကျွန်တော်ဒီကားနဲ့သွားလျော်ပါသွားကားနဲ့ဆန်းလို့အိုင်းမချပေးပါ
ကျွန်တော်ကားနဲ့သွားနေတော့အမျိုးနယ်မှာအဖမ်းခံရတာပါစစ်စေးဂိတ်မှာအဖမ်းခံရမယ်လို့မျှော်လင့်ခဲ့ဘူးဒါပေမဲ့ဒီလိုဖြစ်လို့လည်းစိတ်မပြတ်ပါဘူးမလေးရှားကိုထပ်သွားဖို့တော့လုံးဝမှာပါဒီတစ်ခါတော့အောင်မြင်မယ်လို့မျှော်လင့်ရတာပေါ့နော်
သူကိုမြန်မာနိုင်ငံကထွက်နိုင်အောင်လုပ်ပေးမဲ့ပွဲစားက၆တော်ကသူနဲ့တရွာတဲ့နေမွတ်စလင်တယောက်ဖြစ်ပါတယ်။အဲ့ဒီပွဲစားဟာသူနဲ့အခြားလူ၅ယောက်ကိုရန်ကုန်ထိပို့ပေးပြီးအဲ့ဒီကနေတဆင့်မြဝတီထိုင်းနိုင်ငံကိုဖြတ်ကမလေးရှားအထိရောက်အောင်လုပ်ပေးမယ်လို့ပြောကြောင်းကိုတူအောင်ကပြန်ပြောပါတယ်။အဲ့ဒီခရီးစဉ်တစ်ခုလုံးအတွက်သိန်း50ဝန်းကျင်ကုန်ကြမယ်လို့သူကဆိုပါတယ်။ရတနာပုံကျေးရွာအုပ်စုမှာကျေးရွာ6ရွာရှိပြီးအဲ့ဒီထဲမှာအလဲရွာလဲတရွာအပါဝင်ဖြစ်ပါတယ်။အဲ့ဒီရွာကလူငယ်များပြားဟာမလေးရှားကိုထွက်သွားခဲ့ကြတယ်လို့ရတနာပုံကြီးရွာအုပ်စုအုပ်ချုပ်ရေးမှူးဦးမွန်စွတ်ကပြောပါတယ်
။ဟောဘလူးကကြီးကြီးမမဖြစ်လို့သူတို့ကသူတို့ခေါ်ရတာမဟုတ်ရင်သူတို့ကဘလူးလို့ခေါ်ရတော့မှာ။ဘာလို့လဲသူဒီကနေတော့တစ်ဆယ်တစ်ဆယ်သွားတာကိုပတ်စံဒီကနေကလေးကြီးကျောင်းသားကြီးလူငယ်တွေသွားတာကသူတို့တိတ်ဆိတ်တပြားမပါကြမလို့ဘူးဆိုပြီးတော့တစ်ခါလေးအော်ယူသွားပြီးတော့ဒီလိုအဝေးမှာသွားရင်ကျန်တဲ့တို့ကဒီမှာရောင်းလို့ရောက်တယ်ဟိုကမကွေးရောက်တယ်ဆိုပြီးတော့သူကဒီအနေကြီးကပတ်သက်တောင်းပြီးတော့သွားတာလေးကြီးလေးလေ
း2012မှာလူမျိုးရေးပဋိပက္ခတွေဖြစ်ပြီးရခိုင်ကနေရိုဟင်ဂျာအများအပြားထွက်သွားခဲ့ကြပါတယ်2016အောက်တိုဘာလမှာ American Rohingya Salvation Army ASA အဖွဲ့ကရဲစခန်းတွေကိုတပြိုင်တည်းပထမအကြိမ်တိုက်ခိုက်ခဲ့ပြီးနောက်ရခိုင်ပြည်နယ်ကနေထွက်ခွာလိုသူတွေပုံများပြားလာပါတယ်။အဓိကအကြောင်းရင်းကတော့ရခိုင်မှာအလုပ်ကန်ရှားပါတဲ့အတွက်ကြောင့်ပါ။ပဏိပက္ခတွေတဲ့ဈာညံ့မှာကြောက်တာလည်းပါပါတယ်။ကျမ်းမာရေးဆောင်ရှောက်မှုတွေမရရှိတာကြောင့်လည်းပါပါတယ်။အမ်မျိုးနယ်စစ်စေးရေးဂိတ်မှာဖမ်းဆီးခံရတဲ့ရိုဟင်ဂျာ6ဦးဟာ6ဖြူမျိုးနယ်အကျဉ်းထောင်မှာထောင်ဒဏ်ကျခံခဲ့ရပြီးလွတ်လာချိန်မှာတော့သူတို့ကိုနေရာပြန်ပို့ဖို့စီစဉ်ပေးမယ်။အဲ့ဒီမျိုးနယ်ကကြောက်တလုံး ITV စခန်းကိုပို့ခံရပါတယ်။ရုံးနယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့ခွင့်ပြုချက်မရဘဲတရားဝင်ထွက်ခွာခွင့်မရှိတဲ့ရိုဟင်ဂျာအတိုင်းဝိုင်းတို့မှာအလုပ်လုပ်ကင်ခွင့်၊ကျန်းမာရေးဆောက်ရှောက်ခွင့်နဲ့ပညာသင်ကြားခွင့်များညှင်းပယ်ခံရပါတယ်။အစိုးရကအခြေခံဝန်ဆောင်မှုများမပေးနိုင်ဘဲရိုဟင်ဂျာတွေကိုဘာကြောင့်နိုင်ငံကနေထွက်ခွာခွင့်မပေးလဲဆိုတာသူ့အနေဖြင့်နားမလည်ကြောင်းအဲ့ဒီ ITP စခန်းမှခေါင်းဆောင်တဦးဖြစ်သူဦးဖြူချေကပြောပါတယ်။
ခိုင်ဒီမှာမွေးရခိုင်ဒီမှာကြည်ဘိုးဘွားပြည်နယ်ကရခိုင်ပြည်မှာနေတဲ့လူတွေကိုဟိုလူဝင်ကြလို့ပြောရရင်လည်းသူတို့ကလူဝင်ကြလို့ဆိုတာမရှိဘူးသူတို့အစွာမင်းနေတယ်ဒီကမှလည်းရှိပါတယ်ဆိုတဲ့အကိုကတွေကိုကြားရင်လည်းမရှိဘူးလို့ပြောနေတယ်ခုဝင်တန်ကြီးကလို့ပြောတယ်ခုဝင်တန်ကြီးကလည်းဟိုဒီနေ့တနေ့ကမှဝင်လာတဲ့ခုဝင်လည်းမဟုတ်ဘူးဟိုရခိုင်ပြည်မှာမွေးရခိုင်ပြည်မှာကြီးတဲ့လူကမှခုဝင်တန်ကြီးဆိုတော့နည်းနည်းလေးတော့မကောင်းဘူးပေါ့လေအဲ့ဒါကြောင့်ဟိုဒီကတည်းကတန်ကြီးလို့ပြောတယ်ဟိုရခိုင်ပြည်မှာလည်းမထားချင်ဘူးဆိုရခိုင်ပြည်အတွက်ရင်လည်းဖမ်းတယ်ဆိုတော့အဲ့ဒါကြီးကတော့တော်ကြီးဒီအစိုးရရဲ့ policy နည်းနည်းလေးဝါဖြစ်တယ်လေဟိုတစ်ခါတည်းဝင်ဝင်ပေါ့နော်အစိုးရလုပ်တဲ့ policy ကလည်းကြာလာပြီနှစ်30လောက်ပြည့်နေပြီ
ပွဲစားတွေကိုအကူပြီးရခိုင်မှထွက်ခွာဖို့ကြိုးစားနေတဲ့ရိုဟင်ဂျာတွေရဲ့ပြဿနာမှာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဤတာဝန်သာဖြစ်တယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲမှူးကြီးမျိုးသူဆိုးကပြောပါတယ်ဒါကလူကုန်ကူးတာမဟုတ်ပါဘူးလူတွေကိုတရားမဝင်ခိုးသွင်းခိုးထုတ်လုပ်တာပါလို့သူကဆိုပါတယ်။လူတွေကိုတရားမဝင်ခိုးသွင်းခိုးထုတ်လုပ်တာဟာသူတို့ရဲ့အပြေးအဝသိရှိသဘောတူမှုနဲ့အတူတရားမဝင်ခရီးသွားလာမှုကိုစီစဉ်ပေးခြင်းဖြစ်တယ်လို့သူကပြောပြပါတယ်။တရားမဝင်လူမှောင်ခိုးကူးခြင်းဟာမှောင်ခိုးကူးခံရသူတွေကိုအကြက်ကင်ခြင်းသူတို့သွားမဲ့နေရာတွေဒါမှမဟုတ်သူတို့ကြုံတွေ့ရမဲ့အခြေအနေတွေနဲ့ပတ်သက်ပြီးလိန်ညာခြင်းတို့ပါဝင်ပါတယ်။ရခိုင်ကနေထွက်ခွာဖို့ကြိုးစားသူတွေထဲမှာ
ပွဲစားတွေရဲ့လိန်ညာမှုကိုခံရသူတွေလည်းရှိပါတယ်။အဲဒီလိုလိန်ညာခံရသူတွေမှာကျောက်တော်မြို့နယ်ဈေးရွာရဲနေထိုင်သူအသက်21နှစ်အရွယ်အလီဟူစိန်လည်းပါဝင်ပါတယ်။သူနဲ့အတူမိတ်ဆွေနှစ်ဦးဟာအမ်မြို့နယ်အနီးကတောထဲမှာဆွန့်ပစ်ခံခဲ့ရပါတယ်။သူတို့ရဲ့ခရီးအတွက်စီစဉ်ပေးတဲ့ပွဲစားနှစ်ဦးကသူတို့ရဲ့မော်တော်ဆိုက်ကယ်တစ်နှစ်စီးနဲ့ငွေကျပ်2သိန်းကိုပွဲကယူခဲ့ပါတယ်
။ကျွန်တော်နေ့တည်းကကျွန်တော်ကမှအဲ့ခဲ့တယ်
ကျွန်တော်တို့တနေ့နဲ့တညာအိတ်ခဲ့တယ်။တောထဲကအိမ်ပြန်ဖို့လမ်းလျှောက်ထွက်လာတော့လာဝကတယောက်ကတွေ့တယ်။ဘေယောကလည်းလို့မေးတယ်။ကျွန်တော်တို့စကားထစ်တယ်။ကျွန်တဲ့နှစ်ယောက်ကပမာလို့မပြောတတ်ဘူး။သူကကျွန်တော်တို့စကားကိုနားမလည်ဘူး။အဲ့ဒါကြောင့်ဖမ်းသွားတယ
်။အလီတို့မှာမိသူမိဘဖြစ်ကြအောင်အထောက်ထားမပြနိုင်တာကြောင့်သူတို့ကိုမြို့နယ်ရဲစခန်းမှာတလားနဲ့ခုနှစ်ရက်ထိန်းသိမ်းခဲ့ပါတယ်။အဲ့ဒီနောက်တရားရုံးမှာအမှုရင်ဆိုင်ရကကျောက်ဖြူမြို့နယ်အကျဉ်းထောင်မှာထောင်ဒဏ်နဲ့ချမှတ်ခံရတယ်လို့အလီကပြောပါတယ်။ဒါပေမဲ့လည်းသူတို့စီကစိုက်ကဲနဲ့ငွေတွေယူသွားတဲ့ပွဲစားနှစ်ဦးကတော့အဖမ်းမခံခဲ့ရဘူးလို့သူကဆိုပါတယ်။အလီနဲ့အတူဖမ်းဆီးခံရသူတဦးမှာအသက်16နှစ်အရွယ်ရှိရွှေမောင်ခေါ်ဟာဘတ်အာမတ်ဖြစ်ပါတယ်။သူကရခိုင်မှာချင်းရခိုင်ဗမာနဲ့မွတ်စလင်ပွဲစားတွေရှိပြီးတချို့ကိုကြောက်ဖြူအချင်းထောင်မှာထောင်ဒဏ်ကြခံရတုန်းကမြင်တွေ့ဘူးတယ်လို့ဆိုပါတယ် IDP စခန်းကိုပတ်စင်လူသစ်တွေရောက်ရှိလာပြီးသူတို့တွေကထွက်ပြေးဖို့စူးစမ်းရင်းလမ်းမှာဖမ်းဆီးခံရသူများဖြစ်တယ်လို့ဥဖြူချေကဆိုပါတယ်ဖမ်းဆီးခံရပြီးမှပြန်လွတ်လာသူတွေထဲမှာတဦးကတော့ရှဖီခန်းဆိုသူဖြစ်ပြီးသူကရွှေစာကျေးရွာမှာနေထိုင်သူဖြစ်က1949မြန်မာနိုင်ငံတွင်နေထိုင်သူများမှတ်ပုံတင်အဥပဒေအရထောင်ဒဏ်5နှစ်ကြာခံခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူမှာမိသူမိဘဖြစ်ကြောင်းအထောက်အထားမရှိတဲ့အပြင်နိုင်ငံသားမှတ်ပုံတင်ကမရှိလို့ဖြစ်ပါတယ်။ထောင်ထဲမှာပွဲစားတွေကိုလည်းမြင်တွေ့ခဲ့ပြီးသူတို့မှာမိသည့်ဆွဲချက်နဲ့ရင်ဆိုင်ခဲ့ရလဲဆိုတာကိုတော့မသိရှိဘူးလို့ရှဖီကပြောပါတယ်
။တချို့ပွဲစားတွေကြတော့တနေ့ကြာကျွန်တော်မျက်စိနဲ့ကိုယ်တိုင်တွေ့လေတွေ့ရတဲ့ငွေရင်းတွေဖြစ်ပေါ်ပွဲစားတနေ့တချို့ကြတော့နှစ်နှစ်အဲ့လိုမျို
းဒါပေမဲ့လည်းဖမ်းမိထားတဲ့ရိုဟင်ဂျာတွေရဲ့နောက်ွယ်ကပွဲစားအများစုကတော့လွတ်မြောက်နေစေဖြစ်ပါတယ်တူအောင်လို့ရိုဟင်ဂျာအချို့ကတော့ပုံမကောင်းမွန်တဲ့ဘဝတစ်ခုကိုရှာဖွေဖို့အတွက်မြန်မာနိုင်ငံမှာထွက်ပြေးဖို့ကြိုးပမ်းခြင်းကိုဘယ်တော့အခါမှလက်လျှော့မှာမဟုတ်ပါဘူးဒါပေမဲ့လည်းရွှေမောင်တို့လိုသူတွေကတော့မျောလင်းချက်ကိုလက်လျှော့လိုက်ပြီးဖြစ်ပါတယ်ခြားစားတဲ့ရဲတွေလိန်ညာတဲ့ပွဲစားတွေတွေ့ပြီးထောင်ဒဏ်ချမှတ်ခံရပြီးနောက်မလေးရှားကိုသွားဖို့နောက်ထပ်ကြိုးပမ်းဖို့ရည်ရွယ်ချက်မရှိတော့ဘူးလို့ရွှေမောင်ကဆိုပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းမှာသတင်းထောက်ရဲမော်အိမ်သက်စုဗန်ဒူနန်ဇာနီနဲ့ဂျေရက်တောင်နင်းတို့ဖြစ်ပါတယ်အပတ်စဉ်ကြားသာပရင်းနေ့တိုင်းတင်ဆက်ပေးနေတဲ့ဒို့အတန်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
Frontier မြန်မာသတင်းမီဒီယာကတင်ဆက်ပေးနေတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ကထုတ်လွှင့်တဲ့တင်းငွေနေနေမနက်အစီအစဉ်လေးကိုမနက်9:00အထိလိုင်းကီလိုမီတာ32 kHz 9335လိုင်းကီလိုမီတာ40 kHz 980လိုင်းကီလိုမီတာ48 kHz 6150အပြင်လိုင်းလက်မီတာ190 kHz 1595တို့ကပါဆက်ပြီးတော့ထုတ်လွှင့်ပေးတော့မှာပါ။အခုတော့စနေနေ့ညဒီတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးဖို့အလှည့်ရောက်ပါပြီ။မြန်မာနိုင်ငံမှာ2020ပြည့်နှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိတာမို့ဒီလွတ်တော်ကိုယ်စားလှယ်တွေကိုလူထုကနောက်တစ်ကြိမ်ရွေးချယ်ကြအောင်ပါပါ။ဥပဒေပြည်မှာခရာကြတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစမ်းဆောင်နိုင်ခဲ့ကြပါသလဲဘလို့အခက်အခဲစင်ကုန်မှုတွေကြုံခဲ့ရပါသလဲဒီနှစ်သစ်မှာရောဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကို VOAS နေနေညတရိုက်လေးလိုင်းအစီအစဉ်မှာကိုအောင်လင်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တရိုက်လေးလိုင်းအစီအစဉ်မှာတော့လွတ်တော်ရဲ့စောင့်ချက်တွေနဲ့ပတ်သက်လို့ဆွေးနွေးတော့မှာပါ2020နှစ်သစ်ထဲမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်တွေကိုလူထုကနောက်တစ်ကြိမ်ရွေးချယ်ကြအောင်ပါပါဥရေပြူရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့ပြီးခဲ့တဲ့2019မှာဘာတွေဆန်းဆောင်နိုင်ခဲ့ကြပါသလဲဘလို့ခက်ခဲတွေစင်ကုန်မှုတွေကြုံခဲ့ရပါသလဲဒီနှစ်2020ပြည့်နှစ်သစ်မှာရောလွတ်တော်ကနေဘာတွေမျှော်လင့်နိုင်မလဲဆိုတာကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးဖို့ပုဂ္ဂိုလ်နှုတ်ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်တော်တူမေဖြစ်ပါတယ်နောက်တူကတော့လူခွန်ရေးလှူရှာမှုအဖွဲ့တစ်ခုဖြစ်တဲ့ညီမရင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းပါဦးအောင်မျိုးမင်းကဆိုရင်ဒီမြန်မာလူထုခြေပြုအဖွဲ့စည်းကိုယ်စားလှယ်တယောက်ဖြစ်နေဒီလွတ်တော်မှာမကြာခဏကိုယ်စားလှယ်နဲ့တွေ့ဆုံဆွေးနွေးတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီပုဂ္ဂိုလ်နှုတ်ရဲ့အရင်ဆုံးသုံးသက်ချက်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးဒေါက်တူမေဆွေးနွေးပေးပါလားခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့ဒီနှစ်အတွင်းကိုပြန်သုံးသက်ကြည့်မယ်ဆိုရင်ပေါ့လေတိုင်းပြည်မှာအရေးကြီးတဲ့ကိစ္စမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအများပြည်သူနဲ့ဆိုင်တဲ့ကိစ္စမျိုးတွေမှာဖြစ်ဖြစ်လွှတ်တော်ကဘလောက်ထိဆွေးနွေးပြီးကင်တွယ်ပြစ်ခဲ့တာတွေရှိတယ်လို့များပြောနိုင်မလဲခင်ဗျာ
ကျွန်တော်တို့နေပြီးတော့ဒီလွှတ်တော်ဆိုလို့ရှိရင်တော့လွှတ်တော်၂ရက်ဒီလွှတ်တော်နဲ့မြို့သားလွှတ်တော်ပူးပေါင်းထားတဲ့ပြည်တော်စုမှာဆိုလို့ရှိရင်ပြီးခဲ့တဲ့တစ်နှစ်တာမှာကျွန်တော်တို့လေးလာကြည့်တော့ဖွဲ့စည်းပုံကိုစပြီးတော့ဆွေးနွေးခဲ့ကြပါတယ်ဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့နေပြီးတော့လွှတ်တော်မှာဆွေးနွေးချက်များဒီဒီပြည်သူများရဲ့အမြင်ကြလို့ရှိရင်တိုင်းတော်တစ်ခုအထိကျင့်နှံ့မှုရဖို့ခက်ခဲလိမ့်မယ်လို့ယူဆပါတယ်အဲကျမတို့လွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့ဒီအရေးကြီးဆိုတင်လာတဲ့အပေါ်မှာအတဏ္ဍုံဆွေးနွေးခဲ့ကြပါတယ်တကယ်တမ်းကျတော့ရှင်တော့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်တဲ့ခါမှာဒီထက်မကနေပြီးတော့ဥဆောင်ပါတီဒီထက်မကဒီ2019ထက်မကရှိလွတ်တော်စကားရေကနေပြီးတော့ဖွဲ့စည်းပုံကိုပြင်ဆင်တင်ပါတယ်ဒါကြောင့်မလို့နေပြီးတော့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးမှာအဓိကကျတဲ့နေပြီးတော့ဖွဲ့စည်းပုံပြည်ပြင်ပြောင်းလဲရေးအဓိကဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကျမတို့တိုင်းရင်းသားများရဲ့ကိုစားပြုမှုနဲ့ဆောင်ရွက်ချက်တွေကိုကြည့်လိုက်လို့ရှိရင်တော့ကျင့်တ်လောက်စီရတော့မရှိပါဘူး။ဒါပေမဲ့ကျမတို့ကတော့ပြုပင်ပြောင်းလဲဆောင်ရွက်တဲ့အခါမှာလက်ရှိအချင်းကိုအကောင်းဆုံးအသုံးချပြီးတော့ဒါကိုနေပြီးတော့အတက်နိုင်ဆုံးနေပြီးတော့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ထောက်ခံဆွေးနွေးခဲ့ကြပါတယ်။ဒီဖွဲ့စည်းပုံကိုပြင်ဆင်ဖို့နေပြီးတော့ပြည်တော်စုလွှတ်တော်မှာတင်တဲ့အခါအမှန်တကယ်ဆိုလို့ရှိရင်3မိနစ်တာကာလနောက်ကျပြီးတော့မှတင်ရတဲ့ကြောင့်မလို့ကျမတို့အနေနဲ့ဒါအတော့ကိုအမလို့အမရဖြစ်ပြီးတော့မှနေပြီးတော့ပြည်သူအတွက်ဒိုင်းရိုက်အကျိုးရှိမဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာနေပြီးတော့နောက်ကျသွားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီပြည်တော်စုတစ်ခုလုံးကိုလေ့လာကြည့်မယ်ဆိုလို့ရှိရင်ဒီ2019ခုနှစ်မှာအခြေခံဥပဒေပြင်ဆင်ရေးကိုဟိုအိနိုက်အားနဲ့ဆွေးနွေးခဲ့တာတွေ့ပါမယ်ဒါပေမဲ့ပြည်သူတွေစဉ်းနဲ့လောက်အောင်နောက်တစ်ခုကနေပြီးတော့ကျမတို့တွေလွှတ်တော်ကိုယ်စားလှယ်တွေကိုနှိုက်ကိုကဒါကိုအားရဝန်တာဆောင်ရွက်ခဲ့ကြပါမယ်တကယ်တမ်းတွေ့ခဲ့တာကြလို့ရှိရင်တော့တကယ်ဒီအနိုင်ရပါတီများရဲ့တက်မတော်ကိုယ်စားလှယ်များအထူးသဖြင့်နောက်တစ်ခုကနေပြီးတော့ဒီတက်ခံဖွံ့ဖြိုးရေးပါတီမှကိုယ်စားလှယ်များအပြာဆိုင်နေပြီးတော့အင်အားပြခဲ့တာကိုတွေ့ရတဲ့အပေါ်မှာကျမတို့တိုင်းရင်းသားတွေစိတ်ကြက်စရာတွေနေပြီးတော့ရှိခဲ့တဲ့နှစ်လို့ပြောလို့ရပါမယ်။ဒါပေမဲ့တိုင်းတာတစ်ခုအထိနေပြီးတော့ကျမတို့ဂျင်းနဲ့တလောက်လို့မေးလို့ရှိရင်တော့ဂျင်းနဲ့ဖို့အင်မတန်ခက်ခဲတဲ့အခြေအနေဖြစ်ပါလေရှင
့်။ဟုတ်ကဲ့။တစ်ခုရှိတာဒီဖွဲ့စည်းပုံပြင်ရေးပေါ့နော်။နောက်ပြီးတော့ဒါနဲ့ဆက်ဆက်နေတဲ့ငင်းငင်းကိစ္စတွေနောက်ဒီစစ်ပွဲတွေနဲ့ဆစ်ရှောင်းတွေနဲ့ဟိုဆက်နွယ်နေတဲ့မြေယာပြဿနာလို့ပေါ့လေ။တခြားဒီအများပြည်သူနဲ့ပတ်သက်တဲ့ကိစ္စတွေမှာရောဟိုဂျင်းနဲ့လောက်လွတ်တော်ကဟိုလုတ်ခဲ့တာရှိရလို့ပြောနိုင်သလားခင်ဗျာ။
အတိအကျပြောရလို့ရှိရင်တော့ပြည်သူကိုဒိုင်းရအကျိုးဖြစ်ခဲ့တဲ့ လွတ်တော်ကဆောင်ရွက်ချက်တွေကကျေနှက်လောက်ပြမရှိဘူးလို့ပဲကျမတို့ဖြေနိုင်ပါမယ်ရှင်။ဘာလို့ဆို2019ခုနှစ်မှာနေပြီးတော့ညီညွတ်ရေးအတွက်ဆောင်ရွက်ချက်တွေဟိုတိုင်းဒေသကြီးနဲ့ညှိနှိုင်းဆောင်ရွက်မှုတွေကအတော့ကိုအားနည်းခဲ့တဲ့အခြေအနေကိုကျမတို့တွေ့ရပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဥအောင်မျိုးမင်းရဲ့သဘောထားကနေကျွန်တော်တို့ပြီးခဲ့တဲ့နှစ်တွင်းမှာပြန်သုံးသပ်ကြည့်မယ်ဆိုရင်ပေါ့လေဒီတိုင်းပြည်အတွက်တကယ်ရေးကြီးတဲ့ကိစ္စဖြစ်ဖြစ်စောစောပြောခဲ့တယ်လို့ပေါ့လေအများပြည်သူနဲ့သက်ဆိုင်တဲ့ဥပဒေပြည်ရေးကိစ္စမျိုးတွေမှာဖြစ်ဖြစ်ကျေနှက်လောက်စရာဟိုဘာတွေများလုံနိုင်ခဲ့တယ်လို့ဟိုလွတ်တော်အနေနဲ့ဟိုလုတ်ခဲ့တာရှိရလို့ဥအောင်မျိုးမင်းအနေနဲ့သုံးသပ်လို့ရမယ်ခင်ဗျဟု
တ်ကဲ့ပြီးခဲ့တဲ့တတန်းပေါ့နော်အခုလက်ရှိကျွန်တော်တို့ဖြစ်နေဒီ၄နှစ်ကာလတတန်းပြန်ကြည့်ရခါမှာခုနဒေါ်ထွန်းမီပြောသလိုပဲဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးအပိုင်းကိုဥတည်ပြီးတော့လှုပ်ဆောင်ရေးအပိုင်းဒါလေးကတော့ကျွန်တော်ထူးခြားချက်တစ်ခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အခုချိန်ကြီးဆက်လက်ပြီးလုပ်နေရုံနဲ့အငင်းပွားနေရုံနဲ့အချိန်နဲ့မှာပဲကျွန်တော်တို့ဒါနဲ့ပတ်သက်လို့ပြည်သူလူထုကလူချင်းတော့ကတိပေးထားတဲ့အတိုင်းရောက်ရှိအောင်တွာလာနိုင်တဲ့အဆင့်ထိတော့ကျွန်တော်မရောက်သေးပါဘူး။နောက်ဆက်တစ်ခုကတော့ကျွန်တော်တို့လွှတ်တော်ရဲ့တာဝန်ဖြစ်တဲ့ဥပဒေကြီးချင်းဆိုတဲ့အပိုင်းနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်လေ့လာထားမှပြောမယ်ဆို2016 2019 2018 2019လေးနှစ်တာအတွင်းမှာဒီပြည်တော်စုလွှတ်တော်အတွင်းဒီဥပဒေပေါင်းကျွန်တော် 128 ခုမြောက်ဘူးပြည်စင်တာတွေကြောင်းလဲတာတွေနောက်အစ်စ်ဖွဲ့စည်းတာတွေလွတ်ဆောင်နိုင်နေဆိုရင်အချက်ကလေးကျွန်တော်တွေ့ရပါတယ်။အဲ့ဒီနေရာမှာကျွန်တော်တွေ့ရခါမှာဒီလေးနှစ်ကာလအတွင်းမှာဥပဒေအစ်စ်ဆိုတာကိုပြဋ္ဌာန်းနိုင်ဘူးကတော့အားနည်းတာကျွန်တော်တွေ့ရတယ်။ဥပမာယူကရိန်းနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့နိုင်ငံသားများရဲ့ပုဂ္ဂိုလ်လွတ်လပ်ရေးနဲ့ပုဂ္ဂိုလ်လုံခြုံရေးနိုင်လွတ်လုံလို့ဒုဗောက်ခေါ်တဲ့ဥပဒေတစ်ခုကျွန်တော်တွေ့ရမယ်။ဒါကမူပိုင်ခွင့်နဲ့ပတ်သက်ပြီးတော့လုံဆောင်တဲ့ဥပဒေကျွန်တော်တို့ဒါကိုအစ်စ်ရေးဆွဲနိုင်တာတွေ့ရတယ်။နောက်ကကလေးသူငယ်အခွင့်အရေးဆိုင်ရာဥပဒေနဲ့ပတ်သက်တာနောက်ကမြေယာသိမ်းဆည်းခြင်းပြည်လည်နေရာချထားခြင်းပြည်လည်ထူထောင်ခြင်းဆိုင်ရာဥပဒေဒါနဲ့ပတ်သက်ပြီးတော့ဒီအဓိကထားပြီးတော့တွေ့ရကျန်တဲ့ဟာတွေကတော့ကျွန်တော်တို့ပြုပြင်ကြောင်းလဲတဲ့ကိစ္စကိုပဲအဓိကထားပါတယ်ဥမာကျေးကျေးဥပဒေပြန်တင်တဲ့ဟာအဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုကျွန်တော်တို့ရေးချိန်ပြီးတင်တဲ့ဟာကျွန်တော်ဥပဒေထောက်ကူပြုမှုဆိုင်ရာဥပဒေကိုလည်းနှစ်ချိန်သုံးချိန်ပြည့်တဲ့ဟာမျိုးပဲကျွန်တော်တွေ့နေရတယ်အဲတော့ဥပဒေပြုမှုအပိုင်းမှာတကယ်ပြည်သူတွေလိုလားအပ်တဲ့တကယ်ကိုအခွင့်အရေးကိုကာကွယ်ပေးနိုင်တဲ့ဥပဒေသစ်တွေဆက်ပေါ်လာတာအားနည်းတယ်ကြည့်ပြီးသားဥပဒေတွေကိုကျွန်တော်တို့ဟိုအပိုင်းနိုင်ပိုင်းလိုက်ပဲလို့ဒီလိုပဲပြုပြင်ကြောင်းလဲမှုကြီးအခုဖြစ်ဖြစ်ကျွန်တော်တို့တွေ့ရမှာဆိုလို့ရှိရင်ဒီရာဇဝတ်ကြီးပုံမှန်မှာဆိုလို့ရှိရင်ပြင်းပြင်းနဲ့အရာမျိုးမပြင်းနဲ့ဟိုခင့်မိအောင်နည်းနည်းလေးပြုပြင်လိုက်တဲ့အခါထောင်တန်းငွေနဲ့တိုးပြတဲ့ဟာဒါကဒီအသက်အရွယ်ဆက်နေတဲ့အောက်ရှိတဲ့မိန်းကလေးတွေကိုမတိန်းဒီလိမ်မဲဆိုင်ရာစော်ကားမယ်ဆိုလို့ရှိရင်ဒီထောင်တန်းနှစ်နှစ်ဆယ်ရာနေထောင်တန်းတစ်သက်ချင်းချနိုင်နေဆိုရဲပြင်းမှုပြစ်တယ်အောင်ပြင်ဆင်တဲ့အပိုင်းတွေပဲအဓိကထားပြီးတွေ့ပါတယ်နောက်တစ်ခုကျွန်တော်တို့ပြန်ပြောတဲ့အခါမှာတော့မေးဖို့မေးတဲ့အခါမှာတော့အကျဉ်းသက်တမ်းနဲ့သာလို့ရှိရင်နည်းနည်းလေးအဆင့်မြင့်လာတာတွေ့ပါတယ်ပြည်တော်စုလွတ်တော်မြို့သားလွတ်တော်ပြည်သူလွတ်တော်အဆင့်နဲ့ကိုက်ညီတော့ policy များတက္ကသိုလ်မျိုးတနေငယ်လုံးနဲ့သက်ဆိုင်တဲ့ရင်းချမ်းရေးကိစ္စမျိုးတွေဒါမျိုးမေးခွန်းမေးတဲ့ဟာတွေကပုံများလာတယ်။အရင်တော့ကလို့ခုမျိုးနယ်မှာပြည်နယ်နဲ့တိုင်းလွတ်တော်ဒေသကြီးလွတ်တော်တွေမှာမေးတဲ့မေးခွန်းတွေဖြစ်လာမျိုးမဟုတ်ပဲနဲ့နိုင်ငံတစ်ခုလုံးကိုစားပြုတဲ့မေးခွန်း policy ပိုင်းမေးခွန်းတွေဖြစ်လာတဲ့ဒီတစ်ခုကတော့ဒီမေးခွန်းမေးမှုပိုင်းမှာတော့တိုးတက်လာလို့ပြောလို့ရပါတယ်ခင်ဗျာ။
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲကိုပဲအခုကျွန်တော်တို့ဟိုတိုက်ရိုက်ဒီ Facebook ကနေပြီးမှတ်ချက်ပေးနေရတချို့လဲဟိုစိတ်ဝင်စားစရာကောင်းတာတချို့ကိုကျွန်တော်ဒီနေ့မှာဟိုဖော်ပြချင်ပါတယ်တူကတော့ Psycho ဆိုတဲ့အကောင့်ပါရှင်မှာသူကတော့ပြည်သူ့လူထုအမတ်တွေအများစုပါတဲ့အစိုးရဌာနဆိုင်ရာတွေကိုပို့ပြီးကြောက်နေသလားလို့မြင်မိပါတယ်တဲ့နောက်ပြီးတော့သူကလူထုအမတ်တွေရဲ့အရေးသွေးအားနည်းတယ်လို့မြင်မိပါတယ်တဲ့ပြည်နယ်တွေရဲ့လိုအပ်ချက်ကိုတာဝန်အပြည့်အဝမယူနိုင်ကြပါဘူးဆိုပြီးတော့လဲသူကရေးပါတယ်ဆိုတော့ဒီနေ့မှာဟိုဒေါ်တွမေကိုပြန်မေးချင်တာကတော့ဗောလေအခုလို့လွတ်တော်ထဲမှာဥပဒေပြုရေးပဲဖြစ်ဖြစ်ဟိုတခြားဘက်နေမှာဖြစ်ဖြစ်ဒီလိုအားနည်းချက်တွေရှိတာတွေကဘာဖြစ်လို့လဲဒီလိုပေါ့လေဟိုပြင်မို့စင်မို့ကိစ္စတွေမှာအတိုက်ခံနေနဲ့ဟိုအခက်ခဲတွေရှိလို့လားဒါမှမဟုတ်ဟိုလုတ်တဲ့ဒီလွတ်တော်ကိုယ်စားရေးရဲ့အရေးသွေးအားနည်းတာလားဒါမှမဟုတ်နိုင်ငံရေးစံတာအားနည်းနေလို့လားဘာကြောင့်အဓိကဟိုဒီလိုမျိုးဥပဒေပြုရေးအပိုင်းနေမှာဟိုအားနည်းချက်တွေရှိနေရတာလဲ
ကျမတို့မြို့သားလွတ်တော်ဒီအချိန်နေမှာမြို့သားလွတ်တော်ကိုနေပြီးတော့ကျမတေချာလိလာသုံးတက်ပြီးတော့ဆွေးနွေးခြင်းပါတယ်ရှင်။ကျမတို့မြို့သားလွတ်တော်မှာကြာလို့ရှိရင်တော့ဒီအစိုးရမိကုန်းတွေပြင်ဆင်တဲ့အခါမှာနေပြီးတော့ပြည်သူတွေအနေနဲ့တိုင်းတာတစ်ခုထိဟိုကျင့်တ်ဖို့ရဖို့တော့ကျမတို့လွတ်တော်ကိုယ်စားလှယ်အနေနဲ့တော့ကျမတို့တဦးတယောက်ချင်းကြိုးစားကြပါတယ်။အဲဟောဒီပေါ်မှာနေပြီးတော့ဒီမှတ်ချက်ပေးတဲ့ပုဂ္ဂိုလ်များဒီမိမိမြို့နယ်လွတ်တော်ကိုယ်စားလှယ်များရဲ့တင်ပြမှုဆွေးနွေးမှုတွေကိုအားမလို့အားမရဖြစ်တာလည်းရှိမယ်။တတယောက်ချင်းစီရဲ့အရေးအသွေးနဲ့လည်းဆိုင်ပါတယ်နောက်တစ်ခုကနေပြီးတော့ပါတီများရဲ့မူဝါဒနဲ့ဆိုင်တယ်နောက်တစ်ခုကသွတ်တော် support အင်မတန် ယ်မှာအားနေတဲ့အခြေအနေနဲ့လေးသက်ဆိုင်ပါတယ်ရှင်။အဲကျွန်တော်တို့နေပြီးတော့ဒီပြည်ပြောင်းလေးဆောင်ရွက်မယ်ဆိုလို့ရှိရင်လွတ်တော်ကိုယ်စားလှယ်များယုံနောက်တစ်ခုကနေပြီးတော့လွတ်တော်ကိုယ်စားလှယ်များရဲ့ဒီအတင်ပြချက်တွေဟာနေပြီးတော့ကျွန်တော်တို့ပြည်သူတစ်ခုလုံးအတွက်အကျိုးဖြစ်ထွန်းဆိုင်တဲ့အရာတွေကျွန်တော်တို့ဦးစားပေးပါတယ်။ဒါပေမဲ့ကျွန်မနေပြီးတော့ဒီလေးမြတာအတော်အတွင်းကျွန်မကိုယ်ကိုယ်တိုင်ဖြတ်တန်းရတဲ့လောက်တော့နေပြီးတော့လွတ်တော်ဆိုင်ရာဥပဒေနည်းဥပဒေအားနည်းချက်တွေတချို့ကိုတွေ့ရပါတယ်။ဒါကိုကျွန်မတို့ပြင်ဆင်တင့်ပါတယ်လို့ကျွန်မအနေနဲ့ယူဆတယ်။ပြင်ဆင်ဖို့လည်းကျွန်မတို့ကြိုးပမ်းကြရမှာပါ။အဲ့ဒါလေးကဘာလဲဆိုလို့ရှိရင်ဥပမာအားဖြင့်အစိုးတစ်ခုကိုတင်တော့မယ်ဆိုလို့ရှိရင်ဒီအစိုးဒီမတိုင်ခင်အစိုးမတိုင်ခင်မှာနေပြီးတော့လွှတ်ထားမယ်ဆိုတဲ့ပုံမှန်တွေရှိပါတယ်။ဒါကြောင့်လို့ရှိရင်အမှန်တကယ်ပြည်သူလိုအပ်ချက်ကိုလွတ်တော်ကိုယ်စားလှယ်ကမေးခွန်းပေးတယ်အဆိုတင်တဲ့အခါမှာလှုပ်ဝက်စရာမလိုဘူးလို့ကျမအနေနဲ့ယူဆပါတယ်။တခြားနိုင်ငံတွေကိုလည်းကျမတို့လေ့လာမှဖြစ်ပါတယ်။ပြည်သူလိုအပ်ချက်ကိုဆွေးနွေးတယ်အထူးသဖြင့်နေပြီးတော့အရေးကြီးအဆိုများတယ်ဆိုလို့ရှိရင်ကျမတို့အမြဲတမ်းမြို့သားလွတ်တော်မှာပေးချခံရပါတယ်။အခုတက်ထိနေပြီးတော့ရိုးရိုးအဆိုပြောင်းထားတဲ့အဆိုတွေများတော်မှနေပြီးတော့လွတ်တော်ဥက္ကဋ္ဌရဲ့အဆုံးဖြတ်ပြီးနေပြီးတော့အဓိကဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ဒီအဆိုကိစ္စတွေကိုတင်တဲ့အခါမှာပြည်သူတွေအတွက်လက်တလုံးဖြစ်တဲ့ကိစ္စတွေကိုတင်တဲ့အခါမှာအတော့ကိုကျမတို့ရဲ့အဟန္တာရှိပါတယ်။တတခုကနေပြီးတော့ဒီအရေးကြီးဆိုပဲဖြစ်ဖြစ်ရိုးရိုးအဆိုပဲဖြစ်ဖြစ်အဆိုမဆွေးနွေးခင်မှာနှုတ်ဝက်ထားမယ်ဆိုတဲ့အရာဒီဒါလွတ်တော်ဆိုင်ရာဥပဒေနည်းဥပဒေကို၌ကိုအားနည်းချက်ဖြစ်နေပါတယ်။ဒီပုံမှကြောင့်နေပြီးတော့လွတ်တော်ကိုယ်စားလှယ်မှာအခွင့်အရေးတွေဆုံးရှုံးနေပါတယ်။ဘာခွင့်ရလဲဆိုလို့ရှိရင်ပြည်သူများရဲ့လိုအပ်ချက်တွေကိုလွတ်တော်မှာတင်ထားတယ်ဆွေးနွေးရမယ့်အချိန်ခါမှာပြည်သူကိုကျမတို့ advocacy လုပ်ခွင့်ကျမတို့မရှိပါဘူးလွတ်တော်မှာဘာကြောင့်နေပြီးတော့ဒီပြည်သူများရဲ့လိုအပ်ချက်တွေကိုအရေးကြီးဆိုရိုးရိုးဆိုတင်တဲ့ခါမှာနှုတ်ဝက်ထားမယ်ဆိုတဲ့ပုံမှန်ကိုကျမတို့ကနားမလည်နိုင်ပါဘူးဒါကျမလုံရင်းကန်ရင်းနဲ့နေပြီးတော့လေးနှစ်တော့အတွင်းမှာကျမအင်မတန်မှခက်ခဲတဲ့ပုံပြည်သူအတွက်နေပြီးတော့ဆောင်ရွက်တဲ့ခါမှာအင်မတန်မှခက်ခဲတဲ့ပုံမှန်တွေဖြစ်ပါတယ်ဒါကြောင့်မလို့လွတ်တော်မှာဘာအားနည်းချက်ရှိတယ်လဲဆိုလို့ရှင်လွတ်တော်ဆိုင်ရာဥပဒေနည်းဥပဒေကအားနည်းချက်တွေရှိနေပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီ Facebook မှာပဲဒီနောက်တစ်ယောက်ကလည်းမှတ်ချက်ပေးထားပါတယ်သူကတော့မောင်ဝင်းဆိုတဲ့အကောင့်ပါရှင်မသူကတော့အဓိကကလည်းလွတ်လပ်စွာပြောဆိုလုပ်ပိုင်ခွင့်မရှိတာကပြဿနာပါဗျာတဲ့ပြည်သူကိုမကြည့်တဲ့ကိုယ်စားလှယ်တွေကများနေပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့စောစောဒီဒေါက်တာမေယိုမေးတဲ့မေးခွန်းနဲ့ဆက်နွယ်ပြီးတော့ပဲကိုအောင်မျိုးမင်းကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုဥပဒေပြည်ပိုင်းနေမှာအားနည်းချက်တွေရှိခဲ့ရဆိုတာကဒါကကျွန်တော်တို့ဒီလွတ်တော်ထဲမှာဒီလိုအတိုက်ခံနေအဟန်တားတွေဒါမျိုးတွေရှိနေလို့ဟိုဒီလိုအားနည်းချက်တွေကြုံနေရလားဒါမှမဟုတ်ပြင်မှုစင်မှုနိုင်ငံရေးဆန္ဒအားနည်းနေရလားဒါမှမဟုတ်လွတ်တော်ကိုယ်စားလှယ်ကိုယ်တိုင်ကစောစောဒေါက်တာရှင်တွေထောက်ပြတယ်လို့အရေးသူအားနည်းနေလို့လားကိုအောင်မျိုးမင်းဘယ်လိုယူဆလဲ
ကျွန်တော်ကတော့ဒီလိုမျိုးအစိုးရကြီးပြင်းတဲ့အခါမှာစိတ်ပြီးအားမကောင်းတဲ့ချက်ကတော့နှစ်ချက်လို့ကျွန်တော်ပြောချင်ပါတယ်ချက်ကအများကြီးပေါ့ဒါပေမဲ့ဒီက highlight လုပ်ချင်တဲ့ချက်ကတော့အစိုးရလွတ်တော်ကိုယ်စားလှယ်ကြီးကိုကျွန်တော်ပြန်မဲ့ကြည့်တဲ့အခါမှာသူကလွတ်တော်မှာအစိုးရတင်သွင်းတာကတစ်ခုနှစ်ခုတောင်လည်းရှိရတာဟိုတင်သွင်းတဲ့လူကတော့အများကြီးဖြေသွင်းကြတယ်ကြားတဲ့ဟာလိုက်ကြတယ်မကြားရလည်းမကြားဘူးဆက်ကြွတဲ့လူကတစ်ပိုင်းလုံးဝမဆက်ကြွပဲမင်းဒီမျိုးဝင်ပြီးတော့ဆင်းရဲမှုအပိုင်းမှာတော့အားနည်းနေပြီးအပိုင်းရှိတယ်။အဲဒါဒါဆွတ်တော်ကိုယ်စားလှယ်ကြီးရဲ့အူချင်းရဲ့နိုင်ငံကြီးဝင်ကျက်မှုလို့ဒီတစ်ခါမှာဒီကိစ္စပေါ်မှာစိတ်ဝင်စားမှုတွေကျွန်တော်မြင်ကြည့်တယ်။ဒါကြောင့်မို့ကျွန်တော်တို့ဆက်ဆံကြည့်ဒီဆွတ်တော်ကာလရဲ့ဆက်ဆံကြည့်မှာဒီ UNDP ကနေဆွတ်တော်ကိုယ်စားလှယ်များရဲ့အပိုင်းနှစ်ခုကြီးဆိုပြီးတော့ဆွတ်တော်ဆိုရဲခန်းကဏ္ဍပါလဲဆိုတာကျွန်တော်တို့တွားရောက်ပြီးဟောပြောတာရှိတယ်။ဒါပေမဲ့တချို့လူတွေကရန်တိုးတက်လာပြီးတချို့တော့ဒီလူကဒီမိမိကာလတုန်းကစတန်နန်နန်တမ်းလို့သာအဲ့ဒီမှာတော့ရက်နေတာအဲ့ဒါတော့ကျွန်တော်တူးချင်းပေါ်မှာမူတည်နေလို့ယူဆပါတယ်။နောက်ထပ်တစ်ခုကတော့ခုနဒေါက်တာကြီးပြောသလိုပြောရှင်နေနေရာမျိုးပါအစိုးရရှိတဲ့ချိန်မှာတော့မှဒီပါတီတွေရဲ့ဥဆောင်မှုနဲ့လမ်းညွှန်မှုတွေကတခါကြီးဆက်ရောက်မှုရှိပါတယ်။ဒီဆိုတော့မတင်သွင်းဘူးဒီဆိုနဲ့ပတ်သက်လို့ပြန်လည်ပြောရုပ်သိမ်းမှာဆိုရဲပြန်ချားချက်တွေဒီပါတီတွေမှာရှိတဲ့စီကံစုံတွေအတွက်ဒီပြောချချက်တွေအဲ့ဒီချက်တွေကတခါတည်းသို့တော်ကိုယ်ကလေးနဲ့ပြန်ချချင်ပြီးဆိုင်အောင်ပြန်ချဖို့အတွက်မဖြစ်နိုင်တဲ့အခြေအနေတွေဖြစ်ပါတီကိုစားပြီးတော့သို့တော်ကိုယ်ကလေးများကကိစ္စနဲ့ပတ်သက်လို့ပြန်ချဖို့အတွက်ဆက်ကြအများကြီးရှိနေတာကိုကျွန်တော်စားရပါတယ်။အဲ့တော့တစ်ခါကလည်းပါတီရဲ့ဟိုဒီဝါဒနဲ့ပါတီရဲ့လမ်းညွှန်မှုပေါ့နော်။နောက်တစ်ခုကခုနကဆရာဒီဆရာမဒေါက်တာကိုပြောတယ်ဗျာ။သို့တော်ကိုယ်ကလေးကစီးပွားရေးအဖွဲ့ကြီးရုပ်ဖို့အတွက်ဘယ်ရဘူးလို့ပြောတယ်။ကျွန်တော်ကပြန်ပြောတင်တာဒီစီးပွားရေးကလည်းသို့တော်ကိုယ်ကလေးကအဖွဲ့ကြီးရုပ်ဖို့အတွက်စီးလုံးလို့တော်မူတဲ့အဆက်ကဲရှိနေတာ။ဒါကဘာလဲဆိုတော့ဆက်တူနဲ့ဒီအကြက်တလူမှုဖွဲ့ပြီးစီးပွားရေးကသို့တော်ကိုယ်ကလေးပြန်နေစကြမှာသိရတဲ့အခြေအနေဖြစ်တယ်။
တတော်မှာလာတွေ့ရခွင့်ပြုချက်ရှိတယ်လို့အဲဒီခွင့်ပြုချက်ကိုဘယ်လိုမျိုးပြန်လို့တန်းတက်ပါလဲဆိုတော့မှတ်ပုံတင်ထားလားဆိုတဲ့မေးခွန်းနဲ့ပဲကျွန်တော်လုပ်ဆောင်ရတယ်။အဲ့တော့မှတ်ပုံတင်ထားတဲ့ဖွင့်ရည်ကိုသိရတဲ့သဘောမျိုးဖြစ်တဲ့ဒီမှာပြည်သူလူထုကသူတို့ဘာလို့ကြုံတွေ့နေရလဲ၊ဘာလို့ဆက်ဆဲရှိတယ်ဆိုတာကိုအပြင်ကပုပ်ပွနေနေပြောဆိုနေမှုအခွင့်အလမ်းအရင်ကြီးသွားတယ်။အဲ့လိုမျိုးတတော်ရဲ့ခုနအရက်ကလူမှုဖွယ်ရေးတွေ့ဆုံမှုလှုပ်ထုံးလုပ်ရတာသူတို့မျိုးပေါ်မှာသူတို့ရဲ့ဒုက္ခကိုကျင့်သုံးတဲ့ဘောင်ဖြစ်တဲ့မှတ်ပုံတင်ထားမှတွေ့ရမယ်ဆိုတဲ့ချက်ကလည်းလွတ်တော်နဲ့ပြည်သူလူထုကလွတ်တော်နဲ့ရပ်တ်လူမှုဖွယ်ရေးကစံသက်တော်အရာတစ်ခုဖြစ်တယ်လို့လည်းထောက်ပြတောက်ပြပြရစီရန
်ဟုတ်ကဲ့ကိုမျိုးမျိုးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုစာရီပြဖို့ထားတာနောက်ကိုယ်တိုင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းအခုနေ့ live မှာရောက်နေပါတယ်တူဦးကတော့မင်းပြားမျိုးကဥမောင်ကျော်စံဖြစ်ပါတယ်ဥမောင်ကျော်စံသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ဒီဆွေးနွေးပွဲတခြားရတော့မရှိသေးရှင်တော့ပြောရှင်တာကကျွန်တော်တို့ဒီအစိုးရတက်တဲ့မှာဒီနောက်ဆုံးကျွန်တော်တို့တွေ့ရတာကဒီအခုလက်ရှိအစိုးရအနေနဲ့ကျွန်တော်တို့ခိုင်တည်သူများအပေါ်မှာအခါတည်းကြီးလွန်တယ်လို့ကျွန်တော်ကတင်ပြရှင်ပါဘာလို့ဆိုလို့ရှိရင်မဆိုင်တဲ့လူတွေကိုဟုတ်ဗျာဟိုဟိုဒေါက်တာအေးပုံတို့လိုလူကိုဟိုပြောဖို့ရှိရင်ကနေပြီးတော့ဖန်သွက်လာအဲ့ဒီမှာသူကနိုင်ငံတော်ပုံကံပေါင်းဆိုပြီးတော့မတရားတဲ့ပုံမှန်တွေတက်တယ်နောက်ပြီးတော့ပြင်းပြင်းမဲခိုင်တွေအပေါ်မှာတိုက်ခိုက်တယ်အခုခိုင်တွေဘုံဒုက္ခရောက်နေတဲ့စီးပီးဆောင်တွေကိုဘာထောက်ပံ့ကြမှလည်းမပေးဘူးအဲ့လိုရှိနေတယ်ဒီတော့ရခိုင်ပြည်သူများအပေါ်မှာပါဒီလိုမျိုးအာဃာတထားနေကြလားဆိုတာကိုကျွန်တော်တို့ကတော့ပြေးမိနေကြ။ဒါဆိုလို့ချင်းအခုကျွန်တော်ပြောခဲ့တဲ့အတိုင်းပဲဒီအခုအေအေနဲ့ဖြစ်တဲ့စိတ်ပွင့်မှတော့ရခိုင်ဒုက္ခရောက်နေတာဘာလို့မှကိုမဲ့ကိမဲ့လူရှိဘူးအဲ့လိုဖြစ်နေတယ်။ဘယ်တော့အမေတွေကလည်းထားပါတော့ဗျာ။ဘာတခုမှလည်းအောက်ရရတာမဟုတ်ဘူး။သူကလက်တော်ဆိုတာလည်းပို့ပြီးတော့အစိုးရအပေါ်မှာပဲအစိုးရဖိအားကိုပဲခံရတယ်လို့ကျွန်တော်တို့အဲ့လိုပြေးမိနေကြ။
ဟုတ်ကဲ့ဥမောင်ကျော်စံဆွေးနွေးရကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်တို့တီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်လက်ရှိအစိုးရကအယတ္တအစိုးရပေါ်လာအောင်နော်2015ယူကောက်ပွဲတုန်းကကျွန်တော်တို့ကတော့အင်တိုက်အားတိုက်ပဲနော်မီဒီယာကနေကျွန်တော်တို့ကနော်တိုက်တွန်းခဲ့ပါတယ်ခင်ဗျာပြည်သူတွေကိုအခုတော့ကျွန်တော်တို့အနေနဲ့နော်ဒီလက်ရှိအစိုးရလည်းတက်လာတော့ကျွန်တော်တို့ကတိုင်းသားပြည်အတွက်တော့နော်အခွင့်အရေးကတော့အတန်အားနည်းတော့ကျွန်တော်တွေ့ရတယ်ခင်ဗျာနော်ကျွန်တော်တို့နော်ကျွန်တော်ရဲ့ပြည်သူတွေကနော်အတန်မှအငြင်းချမ်းလို့လူခင်ပါတယ်လို့ကျွန်တော်တပွားပါပြောနေပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီလမှု
ဖြစ်ခဲ့ဦးကြဟုတ်ကဲ့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီလမှုဆွေးနွေးရကျေးဇူးပါဆိုတော့ဒီ Facebook ကပေးပို့ထားတဲ့မှတ်ချက်တခုတော့မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီအကိုခြေမျိုးလေးဆိုတဲ့အကောင့်ရေးထားတာပါကိုယ်စလဲတွေအနေနဲ့ကိုယ့်ရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုဘယ်လောက်အထိဖြည့်ဆည်းပေးနိုင်ခဲ့တယ်လဲဆိုရင်ဒါကပြည်နယ်ကိုစားပြုအနေနဲ့ဖြည့်ရမှာရှက်လဲရှက်ပါတယ်ဗျာတဲ့ဒါပေမဲ့မဖြည့်လို့လည်းမဖြစ်ပြန်ပါဘူးတဲ့ဥပမာကျွန်တော်တို့ပြည်နယ်ကိုကြည့်ပါဗျာတဲ့ပြည်သူတွေကအိုးပြစ်အိမ်ပြစ်အိုးမဲ့အိမ်မဲ့ဖြစ်နေတာတော့မှ NND အမတ်လည်းဖြစ်တယ်ပြည်နယ်အစိုးရလည်းဖြစ်တယ်ဆိုတဲ့ပုံကမှာတော့စားမကုန်လောက်တဲ့ငွေပမာဏ300ကြီးတောင်ထောက်ပံ့ပေးခဲ့တဲ့အမတ်ကိုကျွန်တော်တို့အစားနားဆင်နေကြတဲ့ပရိသတ်များစီကသာမှန်ကန်တဲ့အဖြေကိုတောင်းဆိုပါရစေတော့ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဒီခိုင်ပြည်နယ်ကသောတာရှင်တယောက်ကလည်းဒီလိုအားမလို့အားမရအခြေအနေနဲ့ပတ်သက်ပြီးသူမှတ်ချက်ပေးထားတာပါ။ဆိုတော့တော်တော်များတော့ဒီရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ဟိုအချက်တဲနဲ့ပတ်သက်ပြီးပြောရတဲ့ကိစ္စတွေရှိပါတယ်။ဟိုပြောမယ်ဆိုရင်တော့ဒီရခိုင်ပြည်နယ်အချက်တဲကဒီပြီးခဲ့တဲ့2019ထဲမှာဆိုရင်နိုင်ငံတကာမှာအထိဖြည့်ရှင်းခဲ့ရတဲ့ကိစ္စလည်းဖြစ်တယ်ဆိုတော့ဟိုဒီကိစ္စကလည်းတကယ်အရေးကြီးတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာဒီအစိုးရကြီးပဲဥဆောင်ပြီးလုပ်နေရမျိုးမဟုတ်ဘဲနဲ့ဒီလွတ်တော်အနေနဲ့ရောဒီရခိုင်ပြည်နယ်အချက်တဲကိုဟိုတစ်ဖက်တစ်လမ်းအနေပြီးတော့ဝိုင်းဝန်းပြီးဖြည့်ရှင်းမှုကြိုးစားတာလေဖြည့်ရှင်းနိုင်တဲ့နည်းလမ်းတွေရောမရှိဘူးလားတော့ထုံးမရင်ဆွေးနွေးပေးပါလားခင်ဗျာ
ဒီလူခံပြင်းနဲ့ပတ်သက်လို့ကျမတို့နေပြီးတော့ဒီအမြဦးနဲ့ပတ်သက်ပြီးတော့ကျမအရေးကြီးဆိုတင်ခဲ့တာရှိပါတယ်ရှင်။အခုတစ်ဖြစ်နေပြီးတော့ခံပြင်းနေကတိုက်ပွဲတွေကြားထဲမှာနေပြီးတော့ဒီအရှိအောင်အဆောက်အုံတစ်ချီအောင်နဲ့ပတ်သက်ပြီးတော့မြဦးကိုအရှိအောင်အဆောက်ရှိဟောင်းရင်းချင်းမှုတွေဖြစ်နေပြီးတော့ကျုပ်ပန်းနေတဲ့ဆီမှာဆန်တဲ့လက်နဲ့ရှိနေတဲ့တခြားရလောက်အောင်နေပြီးတော့ကျမနေတဲ့ဒီပုံမှာအရေးကြီးဆိုတင်ခဲ့တာတစ်ခုရှိပါတယ်ရှင်။အဲ့ရမှာနေပြီးတော့မြဦးတို့နဲ့ဟိုမြန်မာပြည်ရှိဟောင်းနေပြည်ကိုအစ်မဲဆုံးအဖြစ်တတ်မှတ်ပေးဖို့တမန်နေတူတင်ခဲ့ပါတယ်။ဒါပေမဲ့အရေးကြီးဆိုလို့ပြီးတော့ဖြတ်ပြီးပုံအချိန်ကဥပဒေမှာနေပြီးတော့ စစ်မဲ့ဆုံးဆိုတဲ့စကားလုံးမပါဘူးဆိုတဲ့အကြောင်းပြချက်နဲ့ကျမတို့မြို့သားလွတ်တော်ကတော့ဒါကိုအရေးကြီးဆိုနေကျမတို့ကမပေးခဲ့ပါဘူး။ဆိုလွတ်တော်ကိုယ်စားလှယ်တဦးအနေနဲ့တော့နေပြီးတော့အခိုင်ပြင်းနေတဲ့ပတ်သက်လို့ကျမတို့အရေးကြီးဆိုတွေတင်ကြရတယ်။နောက်အင်တာနက်ဖြတ်တောက်မှုတွေနဲ့ပတ်သက်ပြီးတော့ကျမတို့နေပြီးတော့မေးခွန်းတွေတင်ကြရတယ်။ဒီပေါ်မှာနေပြီးတော့လွတ်တော်အနေနဲ့ဟိုခွင့်ပြုပေးတာနေပြီးတော့မရှိသလောက်ဟိုရှားပါတယ်။ကျမတို့လွတ်တော်ဟာဟိုနေပြီးတော့တည်တန့်ရက်တည်တဲ့နေပြီးတော့ဒီမန္တန်ကြီး၃ရက်ကတရက်ဖြစ်ပါတယ်။ဒါပေမဲ့လွတ်တော်ဟာနေပြီးတော့အစိုးရဖက်ကိုသူတို့ဖြစ်နေပြီးတော့ဟိုရန်ကိုမိခိုနေတဲ့အရာတို့ကျမတို့တွေ့ရတယ်။မန္တန်ဒီမမရက်အမဲအစားနေပြီးတော့ကျမတို့လွတ်တော်ဒီရက်မန္တန်ဒီနေပြီးတော့နည်းနည်းရှိုင်းနေတာကိုကျမတို့ဆွေးနွေးလိုပါတယ်။ဆိုတော့ဒါပါလို့အဲ့လိုတင်ပြတယ်လဲဆိုလို့ရှိရင်ကျမတို့တွေကဒီစစ်တော်ဆိုင်ရာဥပဒေနည်းဥပဒေကြားထဲမှာတိုက်နိုင်ဆုံးကြိုးပမ်းဆောင်ရွက်ပေးမဲ့ level နေပြီးတော့ကျမတို့လွတ်တော်ဒီတကယ့်ပြည်သူတွေကျေနပ်လောက်အောင်နေပြီးတော့ဆွေးနွေးချက်တွေကိုနေပြီးတော့ကျမတို့ခွင့်ပြုနိုင်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်မို့လို့အခိုင်အမာနဲ့ပတ်သက်လို့ကျမတို့ဒီဟိုစစ်မဲ့ဆုံးဖြစ်ရေးအဆိုတင်ခဲ့တာတော့မှဒီဟောဟာရဒီဖွဲ့စည်းပုံမှာပါမှတာနေပြီးတော့ဒါခွင့်ပြုမယ်ဆိုတဲ့ဟာဒီနေပြီးတော့ဒါ logically စဉ်းစားလို့ရှိရင် imminent စိတ်ပြည့်စရာကောင်းပါတယ်ရှင်။ဒါကြောင့်မို့လို့တော်တော်ဒီနေပြီးတော့ protection လုပ်ငန်းတွေကိုမလုံဆောင်နိုင်ခဲ့ပါဘူး။ဒါကြောင့်ဒီအရေးကြီးတော့အဆိုတွေကိုဖြစ်စေရိုးရိုးအဆိုတွေကိုဖြစ်စေနေပြီးတော့ဟောကျမတို့ဒါပွင့်လင်းမြင်သာစွာဆင်းနမှုမရှိခဲ့ပဲနဲ့အကြောင်းပြချက်တစုံတရာတွေကြောင့်ပဲဒီပေထားတဲ့ပုံမှာလည်းကျမတို့အရန်ကိုစိတ်ပြည့်ခဲ့ပါတယ
်။
ဒါပေမဲ့ကျမတို့အနေနဲ့ကတော့လွတ်တော်ကိုယ်စားတူချင်းစီသူတို့ပြင်ကျမအနေနဲ့တော့အကောင်းဆုံးဒီအခိုင်အမာနဲ့ပတ်သက်ပြီးတော့ဒီနောက်16စက္ကန့်တုန်းကနေပြီးတော့ဘူတီတော်မွန်တော်ကိစ္စတွေနဲ့ပတ်သက်လို့အတက်နိုင်ဆုံးအရေးကြီးဆိုရိုးရိုးစုတွေကိုဒီနေ့ဆွေးနွေးခဲ့ပါတယ်ရှင
်။ Okay ဆိုတော့ဒေါက်တာမေဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့အီးမေးလ်တွေနဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါသေးတယ်။သူတို့စာရီကိုလည်းပေါ်ပြခြင်းပါတယ်။တူကတော့မိထီလာမျိုးကဦးစိန်မောင်မှနန်းလောင်ဖတ်ပြပေးပါအောင်ခင်ဗျ
။ဟုတ်ကဲ့ပါကောင်းလေဦး။2020ရွေးကောက်ပွဲကျင်းပပြီးတော့ရှေ့လာမဲ့လွှတ်တော်အစဉ်အဆက်ရဲ့ကိုယ်စားလှယ်တွေကိုရွေးချယ်ပေးကြပါတော့မယ်။လွှတ်တော်အစဉ်အဆက်မှာတာဝန်ယူကြမဲ့ကိုယ်စားလှယ်တွေဟာဥပဒေရေးရာနဲ့ပတ်သက်လို့အသိရေးဆွဲဖို့ပြဋ္ဌာန်းပြီးဥပဒေများမှပြင်ဆင်တင်တာပြင်ဆင်ဖို့စရီတို့ကိုနောက်9နှစ်တာကာလအတွင်းမှာအများအပြားလုပ်ရလာရလိမ့်မယ်လို့ထင်မြင်မိပါတယ်တဲ့။2019ခုနှစ်အတွင်းမှာဥပဒေရေးရာစိန်ခေါ်မှုတွေနဲ့ကြုံခဲ့ရတယ်။အထူးကကြာပြီးတော့အရေးကြီးတဲ့စိန်ခေါ်မှုကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးပဲဖြစ်ပါတယ်။ဒီစင်ခေါ်မှုကို2008ပွဲစည်းပုံပြင်ဆင်ရေး45ဦးပါကော်မတီဖွဲ့စည်းပြီးတော့ရင်ဆိုင်ခဲ့တယ်။စစ်အုပ်စုနဲ့ကြံ့ဖွံ့ပါတီတို့ရဲ့ကန့်ကွက်မှုကိုရင်ဆိုင်ပြီးတော့စီကံစီမင်းများနဲ့အညီဖွဲ့စည်းဆောင်ရွက်နိုင်ခဲ့ပါတယ်။ဒုတိယအနေနဲ့အရေးကြီးတဲ့စင်ခေါ်မှုကတော့တပ်တွင်မဲယုံများကိစ္စပါ။ဆန္ဒမဲပေးရမယ့်စစ်တီနဲ့မိသားစုတို့အတွက်မဲယုံတွေကိုတပ်တွင်မှမထားဘဲနဲ့ပြင်ပတင့်တော်တဲ့နေရာမှာချထားပြီးတော့လွတ်လပ်စွာမဲပေးနိုင်ရင်အတွက်ဥပဒေတမပြဋ္ဌာန်းပေးနိုင်ခဲ့ခြင်းဖြစ်တယ်လို့ဆိုချင်ပါတယ်တဲ့။ဒီစိန်ခေါ်မှု၂ရက်အတွက်ဆောင်ရွက်နိုင်မှုဟာအထူးကစွမ်းဆောင်နိုင်မှုလို့ယူဆပါတယ်။ဒီစိန်ခေါ်မှု၂ရက်နဲ့ပတ်သက်လို့ပြည်သူလွှတ်တော်မှစစ်တပ်ကိုယ်စားလှယ25ရာခိုင်နှုန်းနဲ့ကြံ့ဖွံ့ပါတီကိုယ်စားလှယ်တို့ကစင်ပြိုင်ဥပဒေမူကြမ်းတွေတင်ပြီးတော့ရင်ဆိုင်ခဲ့ရတာတွေရှိခဲ့ပါတယ်။အပြင်းထန်ကန့်ကွက်ပြောဆိုတာတွေရှိခဲ့တယ်။ဒါပေမဲ့လည်းပြည်သူလွှတ်တော်ကစီမင်းစည်းကမ်းတို့နဲ့အညီဆောင်ရွက်နိုင်ခဲ့လို့ကိုယ်စားလှယ်အများစုရဲ့ထောက်ခံချက်တွေရပြီးတော့လွှတ်တော်ရဲ့ကြိုးပမ်းမှုကိုထိခိုက်မှုမရှိအောင်မြင်ခဲ့တယ်လို့မြင်မိပါတယ်ခင်ဗျာ။ဆိုပြီးတော့ရေးထားပါတယ်ရှင်။
โอเคเจซุบานาวซาตะซองก็อเมริกันปิรอนซุก็มองตัตนะเยซาบาโกยันไนพับแผ่ไปบองครับ
สิกองซองเนซาดิมอกุซีနိုင်ငံတွေကလို့အကြောက်တရားကင်းငယ်ပြည်သူတွေရွေးချယ်တင်မြောက်ထားတဲ့ဆိုးရအောင်ဂုံစိတ်ခါရှိရှိတာဝန်ထမ်းဆောင်ကြမယ်ဆိုရင်ပြင်လို့မရနိုင်တော့အောင်ရေးဆွဲထားတဲ့အခြေခံဥပဒေပြင်ဆင်ချောမွေသွားနိုင်သလိုပြည်တွင်းညဉ့်ညံ့ရေးအမျိုးသားပြန်လည်ရင်ကြားစေရေးအတွက်ယုံကြည်မှုတည်ဆောက်ရေးပိုင်းအားကောင်းလာနိုင်တယ်လို့ယူဆမိပါတယ်ပြည်သူတွေရွေးချယ်တင်မြောက်ထားတဲ့ကိုယ်စားလှယ်အများစုဟာဥပဒေပိုင်းဆိုင်ရာကြောင်းကျင်သူတွေမဟုတ်ကြပါဒါပေမဲ့အခက်အခဲတွေကြာကစ조사ပြင်ဆင်နေကြတာကြောင့်နိုင်ငံရေးလှုပ်ရှားသူတွေနဲ့ပြည်သူတွေကိုဒုက္ခမျိုးစုံပေးခဲ့တဲ့ပုံမှန်၅ညနဲ့အဲဒီင်းပုံမှန်တွေအပြင်လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်တွေအပေါ်ကန့်သတ်ချုပ်ချယ်ထားတဲ့ပုံမှန်အတော်များများကိုပြင်ဆင်နိုင်ခဲ့ကြတယ်လို့ယူဆမိပါတယ်။အထူးသဖြင့်ခြေဥပြင်ဆင်ရေး45ဦးကော်မတီကိုဖွဲ့စည်းနိုင်ပြီးပြင်ဆင်ရေးမူကြမ်းကိုရေးဆွဲအတည်ပြုနိုင်ခဲ့ခြင်းပါပဲ။အခုဆိုရင်မူကြမ်း15ခန်းအနက်73ခန်းကိုဆွေးနွေးဆုံးဖြတ်နိုင်ခဲ့တာဟာအောင်မြင်မှုတရက်လိုပဲယူဆမိပါတယ်ပြည်သူကိုယ်စားလှယ်တွေအဓိကကြုံခဲ့ရတဲ့စိန်ခေါ်မှုတွေကတော့ခြေဥပြင်ဆင်ရေးနဲ့မသက်ဆိုင်တဲ့မဘာသာတွေရဲ့အမျိုးသားရေးကြွေးကြော်သံတွေနဲ့လူတဦးတစ်ဖွဲ့ရဲ့အမိန့်နဲ့လွတ်တော်တွေရဲ့ထိုင်ထလုပ်ကန့်နတ်တိုက်နေတဲ့ခြေဥကာကွယ်ရေးကိုတမတ်သားတွေရဲ့စိန်ခေါ်မှုတွေလိုပဲယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူ့ရဲ့မောင်တက်တနာရဲ့စာပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်
ဆုံးသက်ဖို့ကျွန်တော်နောက်ထပ်2မိနစ်လောက်တော့အချိန်ရပါသေးတယ်ဒါကတော့ကျွန်တော်တို့စောစောဆွေးနွေးသလောက်ကတော့ကျွန်တော်တို့ပြီးခဲ့တဲ့လွတ်တော်ဒီ2019ခုနှစ်မှာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအဓိကအာရုံစိုက်ဆွေးနွေးတာပေါ့နော်ဆိုတော့ဒီလာမယ့်ဒီအခုဒီရောက်နေတဲ့2020ပြည့်နှစ်ထဲမှာရောကျွန်တော်တို့လွတ်တော်ကနေဘာတွေများဘလောက်ထိမျှော်လင့်နိုင်တာတွေရှိမလဲဟိုတယောက်2မိနစ်စီလောက်ကျွန်တော်တို့အပိတ်အနေနဲ့ဆွေးနွေးစီချင်ပါတယ်အရင်ဆုံးဒေါက်ထုမေဆွေးနွေးပေးပါလားခင်ဗျာကျွန်တော်ဒီနှစ်တက်မှာရောဘာတွေများဘလောက်ထိမျှော်လင့်နိုင်မလဲ
ဆိုတော့ tomorrow 2020မှာတော့နေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့နေပြီးတော့55ဦးကော်မတီရဲ့အစီရင်ခံစာပုံမှာဆွေးနွေးချက်တွေထွက်ပေါ်လာနိုင်ပါတယ်။ဒါကြောင့်မို့လာမယ့်2020ရဲ့ကျွန်တော်တို့ဒီ14ချိန်မြောက်15ချိန်မြောက်လွတ်တော်ဒီအတော့ကိုနေပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံတဲ့အစိတ်နဲ့ဆွေးနွေးရမယ့်အခြေအနေဖြစ်ပါတယ်။နောက်တစ်ခုကနေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်55ဦးကော်မတီရဲ့ဆောင်ရွက်ချက်တွေကိုနေပြီးတော့ပြည်သူကကိုယ့်ရဲ့ကိုယ်ကိုယ်သိရပါမယ်။နောက်တစ်ခုကနေပြီးတော့ကြံတဲ့ဒီကိစ္စပေါ်မှာလည်းပဲဒီ55ဦးကော်မတီရဲ့အစီရင်ခံစာပေါ်မှာလည်းကျွန်တော်တို့တွေတက်နိုင်သလောက်မျှော်လင့်ထားပါရစ
ေ။
မျှော်လင့်ထားတဲ့အတိုင်းသာနေပြီးတော့ဒီတိုင်းရင်းသားများရဲ့ကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်ပါလာတဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကိုကျွန်တော်တို့မျှော်လင့်ရပါတယ်ရှင
်။ဟုတ်ကဲ့။ဦးအောင်မျိုးမေရောခင်ဗျာအချိန်2မိနစ်လောက်ရပါသေးတယ်။ဒီ2020မှာလွတ်တော်ကနေဘာတွေများမျှော်လင့်နိုင်ရရှိမလဲ
။ဟုတ်ကဲ့လောလောဆယ်ကတော့ကျွန်တော်တို့ညီမဖွဲ့စည်းပုံစီကံဥပဒေစီရင်ကိုအားသုံးခေါ်ဆိုင်ကျူးပန်းရမယ်သဘောမျိုးရှိပါတယ်။အချိန်နှဲမှာလည်းကျွန်တော်တို့ညီစီကျင်းတဲ့ကိစ္စတခုကစစ်လက်ဖြစ်တဲ့ကိစ္စကတော့ရှိပြီးသားဥပဒေထဲမှာလက်လက်စာထုတ်ဖော်ပြောဆိုခွင့်နဲ့ရှိရင်းရတာစစ်တမ်းလက်လက်ခွင့်နဲ့အခြေခံခွင့်ရေးကိုထိခိုက်တဲ့ဥပဒေတွေကိုပြည်ပြင်ပြောင်းလဲပေးဖို့အတွက်ဒါကိုလည်းအလေးပေးပြီးတော့လှုပ်ဆောင်ပေးဖို့အချိန်ကြံပါသေးတယ်ဆိုပြီးတော့ကျွန်တော်တတိပြည့်ပြည့်စုံပြည့်စုံချင်ပါတယ်ခင်ဗျာအကျေပြုတင်ပါတယ
်။ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးခဲ့တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းအမျိုးသားလွတ်တော်ကိုယ်စားဒေါက်တာမေကိုရိုင်းပါဝင်ဆွေးနွေးကြတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကောလင်းဆွေးနွေးတင်ဆက်တဲ့စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လင်းချက်တင်တဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းနားထောင်ခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်ခြင်းနဲ့ဆိုရင်တော့ဒီလိပ်စာက VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်။ VOA ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့ဒီရုံးဖုန်းနံပါတ်က12392382555လေးဖြစ်ပါတယ်ခင်ဗျာ။တနင်္ဂနွေနေ့ညနေခင်း6:00ခွဲကနေ9:00ထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကို line to section 1925တို့မှာဖမ်းယူနိုင်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ Iran မြို့တော် Baghdad မှာထောင်ပေါင်းချီတဲ့လူတွေဟာ American ကလေလေကြောင်းတက်ခဲ့မှုကြောင့်တည်ဆုံးခဲ့တဲ့ Iran တပ်ချုပ်ကြီးနဲ့ Iraq စစ်ကောင်ဆောင်တွေအတွက်လမ်းမပေါ်ချီတက်ပြီးအလေးနဲ့ဝန်းနဲ့ချီခွဲမှုတွေပြခဲ့ကြပါတယ်။အီရန်တပ်ချုပ်ကြီးကာဆမ်ဆူလီမန်နီနဲ့အီရတ်စစ်ကောင်ဆောင်တွေကိုအခုလိုပြစ်သက်ခံရတာကြောင့်မတိမငိမ့်ဖြစ်ပြီးသားအရှိလဲပိုင်းမှာတင်းမာမှုတွေပိုဆိုးလာနေချိန်မှာအမေရိကန်ဘက်ကလည်းစစ်တပ်တွေထပ်ပို့ဖို့ပြင်နေပါဗါးအခုလိုတင်းမာနေချိန်မှာမနေ့ကကျင်းပခဲ့တဲ့အီရန်နဲ့အီရတ်စစ်ကောင်ဆောင်တွေရဲ့စာဗနာခန်းနာဒီချီတပ်ပွဲကြီးကိုပြည်သူတွေနဲ့အတူအီရတ်ဝန်ကြီးချုပ်အဒယ်အဗ်ဒူမာဒီလည်းတက်ရောက်ခဲ့ပါဗါးအီရန်နိုင်ငံရဲ့ထိတ်တန့်တမှုတူကိုအခုလိုအမေရိကန်ကဝေထင်းဒုံးရင်ကနေဒုံးကျည်လွှတ်ပြီးသုတ်တင်လိုက်တဲ့အပေါ်အမေရိကန်နိုင်ငံဝါရှင်တန်နယူးယောက်နဲ့နိုင်ငံတစ်ဝန်းမြို့ကြီးတွေမှာမနေ့ကကန့်ကွက်ဆန္ဒပြကြပြီး No War on Iran Iran ပေါ်စစ်မတိုက်ရလို့ဆန္ဒပြသူတွေကကြွေးကြော်ကြပါတယ်။လက်ဝဲရင်းဖွဲ့စည်းတွေကနှိုးဆော်တဲ့ဒီဆန္ဒပြပွဲတွေဒဲကတစ်ခုကိုသမ္မတအီမီရိုရှေ့မှာလုပ်ခဲ့ကြပြီးလူ200ပတ်ဝန်းကျင်တက်ရောက်ခဲ့ကြပါတယ်။ဆန္ဒပြသူတွေရဲ့ကြွေးကြော်သံတွေထဲမှာတရားမျှတမှုမရှိရင်ငြိမ်းချမ်းမှုမရှိအရှိလေပိုင်းကနေအမေရိကန်တွေထွက်သွားဆိုတာတွေလည်းပါခဲ့ပါတယ်။ဗိုလ်ချုပ်ကဆမ်ဆူလီမန်နီကိုတပ်ပစ်လိုက်တဲ့ပေါ်ရှုံချတဲ့ဒီဆန္ဒပြပွဲတွေကိုအမေရိကန်တပ်ဖွဲ့ကမျိုးကြီး90လောက်မှလုပ်ဖို့ရှိတယ်လို့စီစဉ်သူတွေကဆိုပါတယ်ခင်ဗျာ။အရှိလေပိုင်းအခုလိုဒီတင်းမာနေတဲ့အရှိလေပိုင်းဒေသကနိုင်ငံ၄နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်ရီယတ်မြို့မြန်မာတန်ရုံးကနေတတိပေးချက်ထုတ်ပြန်ထားပါတယ်။ဆော်ဒီအာရေဗျာ၊ဘာရင်၊ကတ္တာနဲ့အိုမန်နိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဒေတာရင်းလက်ရှိအခြေအနေကိုမျက်ချင်မပြတ်စောင့်ကြည့်ပြီးလုံခြုံရေးသတိအထူးရှိကြဖို့ဇန်နဝါရီ၄ရက်နေ့နေ့စွဲနဲ့မြန်မာတန်ရုံးကထုတ်ပြန်တဲ့နှိုးဆော်ချက်မှာဖော်ပြထားပါတယ်ခင်ဗ
ျ။နိုင်ငံတကာသတင်းချုပ်အချင်းချုပ်ကိုကိုဝင်းမင်းကပြောပြခဲ့တာပါခင်ဗျာ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညံဝင်းအောင်ပါ။အသံဘိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အီလာဆင်ပါ။ဒီကနေ့မနေ့6:00ကနေ9:00ထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကို line to meter 32 40 48နဲ့ line net 190တို့ကနေထုတ်လွှင့်ခဲ့တာပါ။ကျွန်တော်အောင်အောင်ပါ။အားလုံးကြော်ရှင်ချမ်းမြေ့တဲ့နေ့တွေဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.